Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ FIO American အသံရဲ2020ခုနှစ်အောက်တိုဘာ16ရက်တောက်ကြတဲ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190လို့ကနေထုတ်လွှင့်ပေးနေပါပဲရှင်။ကျမနှောင်းလာပါထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားမှာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါကိုအယောင်ယောင်အမမကင်တွယ်နေတယ်လို့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကကြားတာပြေနေမှာဝေဖန်လိုက်ပါတယ်။အမေရိကန်ပြည်သူ 23,000 ကိုဗစ် -19 ကြောင့်သေဆုံးခဲ့ရပေမဲ့သမ္မတထရမ့်ကတော့ကရောဂါကင်တွယ်ပုံကိုခုခံပြောဆိုနေတာပါ။သမ္မတထရမ့်ကိုရိုနာဗိုင်းရပ်စ်ပိုးကူးခံခဲ့ရတဲ့အတွက်ကြာတာပြင်းနေကလို့စီစဉ်ထားတဲ့စကားစစ်တုပ်ပွဲပြတ်သွားခဲ့ပြီးတဲ့နောက်သမ္မတလောင်း2ယောက်ကတီချာရုပ်မြင်သံကြားသတင်းဌာနကလည်းအခုလိုပြောဆိုခဲ့ကြတာပါ။သမ္မတလောင်း2ယောက်ရဲ့ဖြေကြားချက်တွေကို Town Hall ပုံစံနဲ့ဖန်သားမျက်နှာပြင်တစ်ခုမှာတီချာခွဲပြီးတော့ပြသခဲ့ပါတယ်။ကြိုတင်မဲ့ပေးမှုတွေကလည်းတိုးလာပြီးတော့မဲဆန္ဒရှင်18တန်းတို့ကြိုတင်မဲ့ပေးခဲ့ပြီးပါပြီ။ Philadelphia ပြည်နယ်ကနေ ABC ရုပ်သံကနေဖြေကြားခဲ့တဲ့ Mr. Biden ကအမေရိကန်၈တန်းလောက်ကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ကြီးမားလာတဲ့အာဏာရကိုဖုံးကွယ်ခဲ့တဲ့သမ္မတထရမ့်ကိုပြစ်တင်ပြောဆိုပါရတယ်။ Florida ပြည်နယ် Miami မြို့ကနေ NBC ရုပ်သံကနေဖြေကြားခဲ့တဲ့သမ္မတထရမ့်ကတော့သူ့ရဲ့ကရောဂါကင်တွယ်မှုနဲ့လူအတော်များများပိုးကူးစေခဲ့တဲ့အင်ဘူရိုနင်းစီဥယျာဉ်ကအခမ်းအနားကိစ္စကိုပါကောက်ွယ်ပြောဆိုခဲ့တာပါ။ကျိုးဘာတင်ကတော့ကယောဂါကြောင့်မဲဆွေစင်ပွဲမလုပ်ပဲမြောက်ခန်းထဲမှာပုံနေတယ်ဆိုပြီးတော့သမ္မတထရမ့်ကဝေဖန်ခဲ့တာပါ။သမ္မတလောင်းတွေရဲ့နောက်ဆုံးစကားစစ်တိုပွဲကတော့တန်နစီပြည်နယ်နက်ရှ်ဗီလ်မြို့မှာအောက်တိုဘာ22ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတယ်။ထိုင်းနိုင်ငံကထောင်ပေါင်းချီတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြတဲ့တွေကအစိုးရတားမြစ်ချက်ကိုမလိုက်နာပဲအာခါနေရာတွေရပ်ဖို့ဝန်ကြီးချုပ်ပရယုချန်အိုချာကတတိပေးလိုက်တယ်လို့သူ့အနေနဲ့အရာတို့ကနေနှုတ်ထွက်မှာမဟုတ်ဘူးလို့လည်းတောက်ကြနေမှာပြောပါတယ်။
အဒီကတက္ကသကံဒီတို့ကန်သပြီးယူ
လာအကြံဖက်မှုတွေပါပေါပေါလာတဲ့အတွက်အစိုးရဘက်ကရှက်ပေါင်း30ရာရီအမိန်ထုတ်ပြန်ထားပြီးတော့အခြေအနေတွေတည်ငြိမ်သွားရင်တော့အဲ့ဒီလောက်ကြာမှမဟုတ်ဘူးလို့အစိုးရအဖွဲ့အရေးပေါ်အစီအဝေးအပြီးမှာဝန်ကြီးချုပ်ချန်အောင်ချာကတရင်ထောက်တွေကိုပြောဆိုသွားတာပါလူ၅ဦးထက်ပိုးပြီးတော့မစုဝေးရဆိုတဲ့တာမြင့်ချက်အမိန်ကိုကြာတာပြင်းနဲ့အစိုးရမှထိုင်အစိုးရကထုတ်ပြန်ခဲ့ပါတယ်သုံးလနေပါရှိလာတဲ့ထိုင်းစနာပြပွဲမှာထိုင်းပြည်မဟာဗဇီယာလောင်ကွန်ရဲ့အာနာရှော့ချရင်နဲ့ဝန်ကြီးချုပ်နှုတ်ထွက်ပေးရေးတောင်းဆိုနေကြတာပါလူစုလူဝေးမလို့ရအမိန်ကိုဖီဆန်ခဲ့ကြတဲ့ဆန္ဒပြသူတွေကဘန်ကောက်မြို့မှာကြာတာပြင်းနေကအကြီးအကျယ်စုဝေးဆန္ဒပြခဲ့ကြပါတယ်2014ခုနှစ်မှာအစိုးရကိုစစ်တပ်ကဖယ်ရှားပြီးအာဏာယူခဲ့တဲ့မစ္စတာချောင်းအောင်ချာဟာဝန်ကြီးချုပ်ရာထူးကိုဆက်ပြီးတော့စုပ်ကွင်ထားနိုင်အောင်ဖနစ်ကရွေးကောက်ပွဲကိုသူ့လိုကြစီမံခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်ဝန်ကြီးချုပ်ကတော့အဲ့ဒီရွေးကောက်ပွဲကိုတရားမျှတစွာကျင်းပခဲ့တာလို့ပြောပါတယ်စစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရင်းနဲ့နိုင်ငံရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုရှိအောင်ကူညီနေတဲ့ဆိုတော့စီမင်းခံဘရင်စနစ်ကိုပြုပြင်ပြောင်းလဲရေးအတွက်ပါဆန္ဒပြသူတွေတောင်းဆိုနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာပြေးခဲ့တဲ့တပတ်ကစီးအပြအခမ်းအနားမှာတွေ့မြင်ရတဲ့ ICBM တိုက်ချင်းပြပဲ့ထိန်တပ်ဒုံးကြီးဟာလာမယ့်နှစ်အစမှာနီးပြူဟာတဲ့လက်နက်တစ်စင်းဖြစ်လာမယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကပြောပါတယ်။အရွယ်အစအကြီးဆုံးဖြစ်တဲ့ ICBM ဒုံးကြီးကိုမြောက်ကိုရီးယားကအခုလိုထုတ်ပြတာဟာအမေရိကန်ပြည်တော်စုကိုအားတင့်သွားအောင်ရွေပုံရပြီးတော့စမ်းသပ်ပြစ်လို့တာမျိုးမလုပ်ရသေးတဲ့အတွက်ဘလောက်ဝဝပြစ်လို့နိုင်မလဲဆိုတာမသိရသေးဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်။2018ခုနှစ်မှာစမ်းသပ်ပြစ်လို့ခဲ့တဲ့ ICBM ပဲ့ထိန်တုံးကတော့အမေရိကန်ပြည်တော်စုထက်ကဘယ်နေရာကိုမဆိုအရောက်ပြစ်လို့နိုင်ပါလဲ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ထိုက်ဖို့အတော်များများကို ICBM ပဲ့ထိန်တပ်ဒုံးတစ်စင်းထဲမှာတပ်ဆင်နိုင်တယ်ဆိုတာပြသချင်ပုံရတယ်လို့သုံးသပ်တာတွေလည်းရှိပါတယ်။အဲဒီလိုဆိုရင်တော့အမေရိကန်ဘက်ကဒုံးကြီးကာကွယ်ရေးစနစ်ဖန်တီးဖို့ခက်ခဲနိုင်ပြီးအခုံကျလည်းများနိုင်ပါတယ်။ခုတွေ့ရတဲ့ ICBM ဒုံးလက်နက်ဟာနျူကလ িয়ার ထိုက်ဖို့အတော်များများသာမကဒုံးကြီးကာကွယ်ရေးစနစ်ကိုအာရုံနှောက်သွားစေမယ့်နည်းပညာတွေပါထည့်သွင်းနိုင်မယ့်ပုံရှိတယ်လို့မြောက်ကိုရီးယားလက်နက်အစီအစဉ်ကိုအနီးကစောင့်ကြည့်နေတဲ့ Open Nuclear ကွန်ရက်ညွှန်ကြားရေးမှူးမလီဆာဟန်နမ်ကပြောပါတယ်။မြောက်ကိုရီးယားကိုအမိလိုက်ဖို့ဆိုရင်အမေရိကန်ရဲ့ဒုံးယံကာကွယ်ရေးစနစ်အတွက်ဒေါ်လာတန်ပေါင်းရာနဲ့ချီအသုံးပြုရလိမ့်မယ်လို့လည်းကြွန့်ကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်တွင်ရင်းနှားနဲ့တန်ငွေရှာဖွေတူဖို့ရေးလုပ်ငန်းတွေမှာ6နှစ်ကြာရယူတားမြစ်ထားတဲ့အမိန်ကိုဖိလစ်ပိုင်အစိုးရကရုပ်သိမ်းလိုက်တာဟာကိုယ်တိုင်နိုင်ငံရဲ့သဘောထားနဲ့ဆုံးမြတ်ခဲ့တာဖြစ်ကြောင်းဖိလစ်ပိုင်စွမ်းအင်ဝန်ကြီးကတောက်ကြားနေမှာပြောပါတယ်။တောင်တရုတ်ပင်လယ်တွင်စွမ်းအင်ရှာဖွေရေးလုပ်ငန်းတွေကိုဖိလစ်ပိုင်နိုင်ငံနဲ့ပူးပေါင်းလုပ်ကိုင်နိုင်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံချားရေးဌာနပြောခွင့်ရသူရှင်လီယန်ကပြောထားချိန်မှာပဲဖိလစ်ပိုင်အစိုးရရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာစွမ်းအင်ရှာဖွေရေးပူရယ်လှုပ်ဆောင်နိုင်ခြေဆိုင်ရာနှစ်နိုင်ငံနားလည်မှုစာချုပ်လွှာကိုအခုလိုဆုံးဖြတ်ချက်ကထိခိုက်စေမှာမဟုတ်ဘူးလို့စွမ်းအင်ဝန်ကြီးအယ်ဖာနိုကူစစ်ကတင်ထောက်တွေကိုပြောပါတယ်။ တရုတ်နဲ့ရေပြင်ပိုင်းနဲ့အရင်ပေါ်မှုတွေကြောင့်စွမ်းအင်ရှာဖွေရေးလုပ်ငန်းတွေရပ်ထားဖို့2014ခုနှစ်မှာချမှတ်ခဲ့တဲ့အမိန့်ကိုသမ္မတဒရိုဂီကိုဒူတာတိတ်ကရုပ်သိမ်းလိုက်တာကြောင့်စွမ်းအင်ရှာဖွေရေးလုပ်ငန်းတွေပြန်စဖို့နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့လုပ်ငန်းစာချုပ်တွေထုတ်ပြန်နိုင်ဖို့လမ်းပွင့်သွားစေပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကမ္ဘာမြောက်ဖတ်ချမ်းမှာရာသီဥတုအေးလာပြီးဆောင်းရာသီကိုချဉ်ကပ်လာနေရတဲ့အမျှကိုဗစ် -19 ရောဂါကူးစက်မှုတွေတိုးလာနိုင်မယ်လို့ခန့်မှန်းနေတာကြီးလည်းဖြစ်လာနေပုံရပါတယ်။ကမ္ဘာတော်မှာနေ့စဉ်ရောဂါကူးစက်သူဥယျာဟာ3,300ရှိပြီးတော့အမေရိကန်နဲ့ဥရောပကတော့စိုးရိမ်စရာကောင်းလောက်အောင်ကူးစက်မှုတွေများနေတာဖြစ်ပါတယ်။အမေရိကန်မှာတော့လာမယ့်နိုဝင်ဘာလမှာကြာရောက်မဲ့ကျေးဇူးတော်နေ့မှာအမေရိကန်မှာရှိတဲ့သူတွေဟာအစင်လာရမိသားစုတွေစီကိုပြန်ဖို့အတွက်ယထာတွေကားတွေလေနေနဲ့ခီးသွားလေးရှိကြတဲ့အတွက်ဒီစီဇန်ကိုပြန်စင်းစားဖို့ကူးစက်ရောဂါဆိုင်ရာပညာရှင်ဒေါက်တာအန်တိုနီဖောက်ချီကပြောလိုက်ပါတယ်။ဒီကိလွယ်တဲ့သူတွေအသက်ရွယ်ကြီးရင်သူတွေနဲ့ရောဂါခံရှိသူတွေမိသားစုတွေမှာရှိရဆိုရင်ဒါကိုအခုချိန်မှာလုံးတင်မလားဆိုတာကိုပြန်စင်းစားသင့်ပြီးလူတွေအနေနဲ့လည်းကရောဂါကိုထိန်းချုပ်နိုင်တဲ့အချိန်ထိခီးသွားမဲ့စီဇန်တွေကိုရွှေ့ဆိုင်းပြီးတော့စောင့်သင့်တယ်လို့ဒေါက်တာဖောက်ချီက ABC သတင်းဌာနကိုပြောပါရယ်ဥရောပကပြင်သစ်နိုင်ငံမှာတော့ Paris မြို့အပါအဝင်မြို့ကြီး5မြို့မှာမနေ့ဖြန်စနေနေ့ကစပြီးတော့ည9နာရီကနေမနေ့6နာရီထိညမထွက်ရအမိန့်ကိုသတင်းပတ်4ပတ်ကြာထုတ်လိုက်ပါရယ်ဂျမနီနိုင်ငံမှာလည်းယောဂကူးစက်မှုတွေစံချိန်တင်ပြန်ဖြစ်လာပြီးတဲ့နောက်နိုင်ငံတော်မှာကန့်သတ်မှုအသစ်တွေကိုချမှတ်ဖို့ဝန်ကြီးချုပ်အင်္ဂလာမာကောင်နဲ့ပြည်내အုပ်ချုပ်ရေးမှူး16ရောက်တို့ကသဘောတူလိုက်ကြပါရယ်ညအလယ်မှာတော့လူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့သတင်းပတ်၄ပတ်ကြာအမိန့်ထုတ်လိုက်ပြီးတော့အကြောင်းတွေကိုလည်းနှစ်ပတ်ပိတ်လိုက်ပါတယ်။ကမ္ဘာတော်မှာအခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူ39သန်းနီးပါးရှိပြီးတော့သေဆုံးသူလည်းတသန်းကျော်ရှိပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ195ယောက်နဲ့ရောဂါကူးစက်ခံသူ6,300ကျော်ရှိတယ်လို့အိန္ဒိယဂျမားယူဝန်ကြီးဌာနကဒီနေ့ပြောပါရယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာရောဂါကူးစက်ခံသူစုစုပေါင်း 9,300 သန်းကျော်ရှိပြီးတော့သေဆုံးသူလည်း 13,200 ကျော်ရှိပါတယ်။သေဆုံးသူတွေထဲက36ရာခိုင်နှုန်းကတော့ဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးပြည်နယ်ဖြစ်တဲ့မဟာရာရှတရာပြည်နယ်ကဖြစ်ပါတယ်။ဒီနိုင်ငံကင်နောင်းမြို့ကဆေးရုံမှာဗိုင်းရပ်စ်ကူးစက်မှုဖြစ်ပြီးတဲ့နောက်အာဏာပိုင်တွေကအခုသတင်းပတ်အစောပိုင်းကစပြီးတော့ဗိုင်းရပ်ရှိမရှိစမ်းသပ်မှုတွေလုပ်တာမှာ10သန်းကျော်စစ်ဆေးပြီးသွားပြီဖြစ်ပြီးတော့17သန်းကျော်အထိဆက်သွားမှာဖြစ်တယ်လို့ပြောပါတယ်။အဲ့ဒီမျိုးမှာဗိုင်းရပ်စ်ကူးစက်သူ73ယောက်ရှိပေမဲ့ဒီစမ်းသပ်မှုတွေလုပ်တဲ့နေရာမှာတော့ဗိုင်းရပ်စ်ကူးစက်ခံသူတယောက်မှမတွေ့ဘူးလို့ပြောပါတယ်။ကျွန်းနိုင်ငံတော်မှာတော့ဒီနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ24ယောက်ရှိပြီးအဲ့ဒီလူတွေဟာပြည်ပကလာတဲ့သူတွေဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ရှင်းတော်အရှနိုင်ငံတွေဘက်မှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ4,301ယောက်နဲ့သေဆုံးသူ89ယောက်ရှိခဲ့တာကြောင့်စုစုပေါင်းကူးစက်ခံသူ3သိန်းခွဲကျော်နဲ့သေဆုံးသူ12,349ယောက်ရှိပါတယ်။ဖိလစ်ပိုင်မှာတော့ဒီနေ့မှာကူးစက်သူ3,139ယောက်နဲ့တည်ဆုံးသူ34ယောက်ရှိခဲ့ပါတယ်။ဒါကြောင့်ယောဂကူးစက်ခံသူစုစုပေါင်း 35,100 ကျော်နဲ့တည်ဆုံးသူ 6,531 ယောက်ရှိပါတယ်။ဒီလိုလင်္ကာနိုင်ငံကိုလံဘိုမြို့တော်နဲ့တပိုက်မှာတော့ဗိုင်းရပ်စ်ကူးစက်သူ 1,900 ကျော်ရှိတာကြောင့်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ရုပ်ရှင်ရုံတွေကိုပိတ်ဖို့အမိန့်ထုတ်လိုက်ပြီးတော့နိုင်ငံတော်ကတချို့နေရာတွေမှာလည်းညမထွက်အမိန့်တွေကိုပို့ပြီးတော့တင်းကျပ်လိုက်ပါတယ်ခင်ဗျာ။ယောဘတိုင်းမှာ COVID-19 ရောဂါကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ကယောဂါတိုက်ဖြတ်ဖို့အတွက်နိုင်ငံလိုက်ကူးအောင်ဆောင်ရွက်မှုတွေလုပ်ဖို့အပတ်စဉ်တိုင်းလိုလိုဗီဒီယိုကနေတစ်ဆင့်ဆွေးနွေးကြဖို့ကိုဥရောပခေါင်းဆောင်တွေသဘောတူလိုက်ကြပါတယ်။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂဟာ COVID-19 ကယောဂါကိုမတူညီတဲ့နည်းလမ်းပေါင်းစုံနဲ့တိုက်ဖြတ်နေကြပြီးဗိုင်းရပ်စ်ဖြစ်တဲ့ပထမအစောပိုင်းလတွေတွင်နိုင်ငံတစ်ခုနဲ့တစ်ခုကြားဆန့်ကျင်ကွဲလွဲတာတွေရှိခဲ့မှုပါတယ်။အခုလိုပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်လိုက်ခြင်းအပြင်ပထမတစ်ကြိမ်ယောဂကူးစက်မှုဖြစ်ပြီးနောက်ပိုင်းမှာလို့သဘောထားကွဲတာတွေထပ်တလဲလဲမဖြစ်အောင်ရှောင်ရှားနိုင်မယ်လို့လည်းခန့်မှန်းပါတယ်။အခုလိုဗီဒီယိုကနေတစ်ဆင့်ဆွေးနွေးကြတဲ့အတွက်ဗိုင်းရပ်စ်ကူးစက်မှုတွေကိုခြေရာခံတာတွေ၊ကန့်သတ်မှုတွေ၊ကာကွယ်ဆေးတွေ၊ကုထုံးတွေနဲ့ပတ်သက်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအထောက်အကူဖြစ်စေတယ်လို့အီတလီဝန်ကြီးချုပ်ဂျီဆက်ပီကွန်တေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေနဲ့လာပိုင်းတွေအတွင်းမှာတော့ကာကွယ်ဆေးရရှိမှုအပအဝင်တချို့ကိစ္စရပ်တွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုတွေအတိုင်းအတာတစ်ခုထိရှိလာခဲ့ပါတယ်ခင်ဗျာ မလေးရှားတိုက်ခိုက်ကောင်းသောအန်ဝါအီဘရာဟီမ်အနေနဲ့ဝန်ကြီးချုပ်ရာထူးကိုရဖို့အတွက်ပါလီမန်မှာလိုအပ်တဲ့ထောက်ခံမဲ့အရေးအတွက်ရနိုင်ပါမလားဆိုတာကိုတန်ကြားဖြစ်မိပြီးတော့တကယ်လို့ရခဲ့ရင်လဲမလေးရှားနိုင်ငံရဲ့နိုင်ငံရေးဟာရှေ့မတူးနောက်မဆုတ်ပဲဖြစ်နေလိမ့်မယ်လို့မလေးရှားဝန်ကြီးချုပ်ဟောင်မဟာတီယာမိုဟာမက်ကပြောပါတယ
် So the situation is very uncertain you cannot predict what would happen
အခြေအနေကတော့ဘာမှမရေရပါဘူးဘလို့ပဲဖြစ်ဖြစ်ဒီတိုင်းပြည်မှာအစိုးရမရှိတဲ့အခြေအနေမျိုးပဲဖြစ်လာမှာပါလို့မာဒီယာကရိုက်တာသတင်းဌာနနဲ့တွေ့ဆုံပြီးမြန်မာမှာပြောသွားတာပါအတိုက်ခံခေါင်းဆောင်အန်ဝါကသူ့အနေနဲ့ဝန်ကြီးချုပ်မိုဟာယက်တင်ယာဆန်စီကနေအာနာကိုလွှဲပြောင်းယူပြီးအစိုးရဖွဲ့ဖို့အတွက်ပါလီမန်ရဲ့ထောက်ခံမှုအမဲအများစုရထားတယ်ဆိုတာကိုတက်တည်ပြဖို့မလေးရှားဘရင်နဲ့အော်တိုဘာ13ရက်နေ့ကတွေ့ဆုံခဲ့ပါတယ်မာဒီယာကတော့သူ့အနေနဲ့အန်ဝါကိုရောမိုဟာယက်တင်ကိုပါထောက်ခံဘူးလို့ပြောပါတယ်ဒါပြင်အန်ဝါကသူဝန်ကြီးချုပ်ဖြစ်ဖို့အတွက်ထောက်ခံမှုရှိရဲလို့ပြောတာသုံးချင်ရှိမဲ့သူ့မှာဘာထောက်ခံမှုမှမရှိဘူးလို့မာဒီယာကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့အန်ဝါဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။ The Voice of America ဒီအမေရိကန်တန်ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
မွန်ပြည်နယ်ရေးမြွနယ်မှာမွန်တိုင်းတာလက်နက်ကန်အဖွဲ့နှစ်ခုကြားအပြာလံဖြစ်ခတ်မှုဖြစ်ရာကတအုပ်တည်ဆုံးသွားတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါမွန်ပြည်နယ်ရေးမြွနယ်ကမော်လမြိုင်ရေးကမ်းလမ်းဘေးမှာအာယုတောင်ကျေးရွာခန်းတင်းတတာအနီးမွန်ပြည်တည်နယ်ဒေသခံပြည်သူစစ်အဖွဲ့မွန်ငင်းချမ်းရဲနဲ့ကာကွယ်ရေးအဖွဲ့ဝင်တွေမနေ့ညနေကအပြာလံဖြစ်ခတ်မှုဖြစ်ပွားခဲ့ရာကတအုပ်တည်ဆုံးသွားခဲ့တာပါပြစ်ခတ်မှုအတွင်မွန်ပြည်တပ်ပါတီဗဟိုရုံးမှတာဝန်ကျနေတဲ့ခရိုင်ကော်မတီဝင်အစစ်ရှိသူနိုင်စော်လက်တေဆုံးသွားခဲ့တဲ့အတွက်မွန်ပြည်သူစစ်အဖွဲ့ကိုအရေးယူပေးဖို့လဲမွန်ပြည်တပ်ပါတီထွေခရိုင်အသွေးမှုနိုင်ခင်အေးကတရားလိုလောက်အမှုဖွင့်တန်းကြားထားကြောင်းရဲမျိုးနဲ့ရဲစခန်းမှုဝင်းမြစ်ကပြောပါတယ်မွန်ပြည်တပ်ပါတီနဲ့နိုင်ရစာဦးဆောင်တဲ့ပြည်သူစစ်အဖွဲ့ကြားပြစ်ခတ်မှုအတွက်အပြန်လန်ဆွတ်ဆွဲထားတယ်လို့လည်းဆိုပါတယ
်နိုင်ရစာတို့ဖွင့်ပြန်ပြစ်တယ်ကျန်ပြတော့အဲ့မှာတရားကဟိုဒီတိခွန်ရယ်တရားကစနတ်တန်ရနဲ့ကမ်းပေါ်မှာလဲပြပြေးဆုံးတော့အကြောင်းဖြစ်သွားတယ်လဲဆိုတာအဲ့ဒီကာယကံရှင်ကိုနိုင်ရစားကလည်းသူလဲဘာကြောင့်ဖြစ်လဲဆိုတာကိုမသိဘူးသူ့ကိုဘာကြောင့်လာဖြစ်တယ်ဆိုတာဝင်ဒီပေပါတီကခရိုင်စံသားဝင်ဖြစ်တဲ့ဒီကိုပြေးသွားတယ်ဒီကနောက်ကျော်မှာကြီးဖောက်ဝင်တန်ရနောက်ကျော်နောက်ကျော်မှာနောက်ဝဲပြဲနိုင်ကြမှာကြီးဖောက်ဖြစ်တန်ရဝဲဘက်ကျင်းနားမှာကြီးဖောက်ဝင်တယ်။နောက်ညာဘက်မှာကြီးဖောက်ဆွတ်တိုင်းကစီဇန်ကအဆုတ်ကိုကိုဗစ်တွေကဖောက်ပြီးတော့အဆုတ်ပစ္စည်းကြီးတွေဆုံးတယ
်။ပြည်ထမှုနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့ကြားအပြန်အလှန်ဆွဆွဲနေကြပါတယ်။မွန်ပြည်တပ်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလန်ကတော့ပြည်ခတ်မှုဖြစ်စဉ်အရာမွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်တွေမှတာဝန်မရှိဘူးလို့ပြောပါတယ်
။အတင်းမှာတွေ့တယ်ကဆရာသားတို့ဘက်ကပြောတာကတို့ကောင်ကိုပြတော့သူကပြန်ပြတော့ဒီဆိုတော့ပြောတော့ကျွန်တော်မြန်မာကြတော့မဖြစ်နိုင်ဘူးတကယ်လို့ကြည့်ရင်တော့အခန်းကိုကြည့်ရင်တကယ်လည်းဟိုကျစ်တော့တော့ပြီးတော့ပြန်မှာမဟုတ်လေကြည့်ရင်တော့ဟိုလည်းနဲ့ကြီးနဲ့မောင်းပြန်နဲ့အီဒီလည်းနဲ့လူစားနဲ့ပဲပြန်မှာပေါ့အခုတင်ဆောင်ကလက်ကြည့်စီမှာကျစ်တော့တလက်တော့ပြေးရှိရတာပေါ့နော်ပြေးဆောင်ကနေရာလဲစခန်းရှိမှာမဟုတ်ဘူးစခန်းနဲ့တစ်ဖာလုံးကြော်ကြော်တော့ရှိနေတယ်ဆိုတော့အေးမှာသူရတနတ်မှာလဲတနတ်ကြီးကလဲကြီးပေါက်မှာရှိတဲ့ကြီးအတိုင်းပဲမရော့ဘူးသူတို့စခန်းကိုဝင်ပြစ်တာကျွန်တော်ထင်တာဖြစ်နိုင်ဘူးပေါ့နော
်ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့မွန်ပြည်သူစစ်အဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့မရခဲ့ပါဘူးမွန်ငင်းချားရဲနဲ့ကာကွယ်ရေး MMFD ပြည်သူစစ်အဖွဲ့ကိုတော့မွန်ပြည်တပ်ပါတီကအနားယူခဲ့တဲ့စစ်ဦးစီးချုပ်ဟောင်းပေါ်ကြောက်အောင်နိုင်ဦးဆောင်ပြီး2008ခုနှစ်မှာဖွဲ့စည်းခဲ့တာပါစီအူစီကျော်ဟောင်းပေါ်ကျောက်အောင်နိုင်ွယ်လွန်ပြီးနောက်အခုအခါဥက္ကဋ္ဌဖြစ်ပေါ်ကျောက်ကြီးနိုင်ဆောင်ကဥဆောင်နေပြီးကရင်ပြည်နယ်နဲ့မွန်ပြည်နယ်ကဒေသတချို့မှာလှောက်ရှားနေတဲ့အဖွဲ့လည်းဖြစ်ပါတယ်။မွန်ပြည်တပ်ပါတီကတော့2018ခုနှစ်မှာမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
။ကျွန်မဆုမွန်ပါရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့စစ်ရှောင်းစခန်းတွေကဒုက္ခသည်တချို့မှာCOVID-19 ရောဂါပိုးကူးစက်သူတွေစပြီးတွေ့လာတဲ့အတွက်တင်းချီတဲ့ဒုက္ခသည်တွေကြောင့် COVID-19 ရောဂါပြန့်နှံ့ကူးစက်လာမယ့်အရေးစိုးရိမ်လာနေတဲ့အကြောင်းပြောပြပေးချင်ပါတယ်။ ရခိုင်လက်နက်ကိုင်တပ်အေအေနဲ့အစိုးရစစ်တပ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်သူ2,000ကျော်စစ်ဘေးကနေလွတ်အောင်တိမ်းရှောင်နေကြရခြင်းလူစုလိုက်ပြုံလိုက်ခိုလုံနေထိုင်နေကြရတဲ့စစ်ရှောင်စခန်းတွေထဲမှာကူးစက်မြန်ရောဂါ COVID-19 ဖြစ်မှာကိုစိုးရိမ်နေကြတဲ့အချိန်မှာပဲအခုဆိုရင်ကြောက်တော်မြို့နယ်စစ်ဘေးရှောင်စခန်းအပါအဝင်စခန်းတချို့မှာ COVID-19 ပိုးကူးစက်သူတွေပထမဆုံးစတင်တွေ့ရှိတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့သာသနာ့ဗိမာန်စစ်ဘေးရှောင်စခန်းမှာ COVID-19 ရောဂါပိုးပထမဆုံးစစ်ဆေးတွေ့ရှိတဲ့အသက်85နှစ်အရွယ်အမျိုးသမီးကြီးတဦးကျန်းမာရေးအခြေအနေကအတော်လေးကိုစိုးရိမ်စရာဖြစ်လာလို့စစ်တွေမြို့ဆေးရုံကြီးစီကိုကြောက်တော်ဆေးရုံဘက်ကနေမနေ့ကလွှဲပြောင်းပေးပို့လာတဲ့အတွက်အရေးပေါ်စောင့်ကြပ်ကြည့်ရှုပေးနေပါတယ်လို့စစ်တွေဆေးရုံဦးကြီးဒေါက်တာဇော်လွင်က VOA ကိုပြောပါတယ
်။မနေ့ကကြောက်တော်ကမြို့နယ်ဆေးရုံကနေလွှဲတာပေါ့နော်အသက်85နှစ်ဒီစစ်ဘေးရှောင်စခန်းကအမျိုးသမီးတဦးပေါ့သူကသူ့ရဲ့ကျမကြီးအချိန်တွေကအခုပဲကျွန်တော်တမားတော်ကိုကျွန်တော်စိတ်ကူးနေတဲ့တမားတော်ကိုမေးတဲ့အခါကျတော့မနေ့ကတော့ရောက်တဲ့အချိန်မှာအောက်ဆီဂျင်ကဘယ်လို70ခွန်လောက်ရှိတာပေါ့အဲ့မနေ့ကရောက်တဲ့ကအဓိကတော့ဒီအောက်ဆီဂျင်သရဖီပေးရတာပေါ့နော်အောက်ဆီဂျင်နဲ့ကုတယ်အခုတော့အခုလက်ရှိအနေထားရအောက်ဆီဂျင်ပတ်စနစ်တက်လာတာပေါ့နော်95ရာခိုင်နှုန်းအထိဒါရှိတယ်ပေါ့အခြားလိုအပ်တဲ့ဆေးဝါးတွေလည်းပေးတဲ့ဖိုင်းအနေထားတော့လက်ရှိအနေထားမှာဒါကောင်းပါလေ
ကျောက်တော်မျိုးကစစ်ဘေးရှောင်စခန်းထဲမှာ COVID-19 ရောဂါပထမဆုံးကူးစက်တယ်ဆိုတာကျောက်တော်မျိုးနဲ့ဆေးရုံအုပ်ကြီးစီကသတင်းစကားကြားရပြီးစစ်ဘေးဒုက္ခသည်တွေကြားရောဂါကူးစက်ပြန့်နှံ့မှုကာကွယ်နိုင်ရေးလိုအပ်တာတွေစီစဉ်ဆောင်ရွက်နေပါတယ်လို့ကျောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကအတည်ပြုပါတယ်
။ဒီနေ့မနေ့တော့မျိုးနေကိုကျွန်တော်တို့လှမ်းဆက်ကြည့်တဲ့အခါမျိုးနေစာဝန်ကြီးကလည်းအတည်ပြုတယ်ဟုတ်တယ်ကျောက်တော်မကြီး။တခုတော့မဟုတ်ဘူး3ယောက်ပေါ့လေ3ယောက်အန်တီဘီစကန်3ခုကပေါ့ကျောက်တော်မျိုးထက်မှာတော့ကျွန်တော်တို့အန်တီဘီစကန်စစ်3ခုရှိတယ်။ဒါအခြေက3ခုပေါ့3ခုတခုကတော့ဒီသာသနာ့ပြည်မယ်မျိုးမဈေးနဲ့ကဲ့ရဲ့ပေါ့။အဲ့ဒီအစအုပ်တွေမှာကျွန်တော်တို့ဒီဟော့ထဲမှာစုပြုံပြီးနေကြတဲ့ IDP တွေကတက်ရောက်ပေါ့နောက်တစ်ခုကဒီကဝိယတနာဆိုတဲ့ဒီဘုန်းတော်ကြီးကျောင်းဝင်းတွေမှာကျွန်တော်တို့ဆောက်ထားတဲ့ IDP စခန်းတွေကလည်းတက်ရောက်တွေ့တယ်လို့ကျွန်တော်တို့သိရတယ်ဆိုတော့နောက်တစ်ခုက COC ပေါ့ Charles Craig ပေါ့ကျွန်တော်တို့ဒီဘာသာရေးအဆောက်အဦမှာနေတဲ့တက်ရောက်ပေါ့ဆိုတော့၃ယောက်တွေ့တယ်လို့ကျွန်တော်တို့တောက်တော်ကဆရာဝန်ကြီးကလည်းပြောလာပါခင်ဗျ
လူစုလိုက်ပြုံလိုက်စူပေါင်းနေထိုင်ရတဲ့ယာယီစစ်ချောင်စခန်းတွေထဲမှာကူးစက်မြေရောဂါပြန့်ပွားမှုကာကွယ်နိုင်ရေးအသွါလာကန့်သတ်မှုတွေတင်းကျပ်ပြီးတိကျခွဲကွာရန်တင်းထားနိုင်မှုအရေးတကြီးပြင်ဆင်နေကြတဲ့အကြောင်းလဲလွတ်တော်ကိုယ်စားလှယ်ကပြောပြပါတယ
်တေးကြတဲ့တခြားလူတွေမှလည်းခုတော့ဆိုတော့ချိတော့ပြီပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစည်းအဝေးလုပ်ကြတယ်လို့ကြောက်တော့မှရှိတဲ့လွတ်တော်ကိုယ်စားတချို့နဲ့ပါထွေအုပ်ရောမျိုးပေါ်ကတခြား CS ဆိုတဲ့ပါပါလိမ့်မယ်အဝင်အထွက်တွေကိစ္စတော့အကန့်တက်တစ်ခုနဲ့လုပ်မယ်လို့တော့ကြားတယ်ဆိုတော့အခုက IDP စခန်းလေးရောက်သွားပြီဆိုတော့ IDP စခန်းလေးမှာလည်းတော်တော်များများတော့ကျွန်တော်တို့ဟိုရှိနေလောက်တယ်ပေါ့ရှိနေလောက်တယ်ပေါ့ဆိုတော့အခုတွေ့တဲ့စခန်းတွေကိုတော့ဖြင့်ကျွန်တော်တို့တခုခုပေါ့စစ်ပြီးတော့မှပေချာစီစစ်ပြီးတော့မှဘလောက်ရှိနိုင်လဲဘလောက်ရှိတယ်ရှိတဲ့လူတွေရောတော့ဖြင့်ကျွန်တော်တို့တိတိတန်းတန်းကျွန်တော်တို့တွေ့တဲ့ဒီ post လူသားတွေရောကျွန်တော်တို့ဒီ recording ထားနိုင်အောင်တော့ဖြင့်ဒါ season ဟိုတင်တာပေါ့
ရခိုင်ပြည်နယ်အတွင်းမှာ COVID-19 ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့စစ်တွေမြို့မှာလည်းအရေးပေါ်အခြေအနေဆက်ပြီးစောင့်ကြည့်ကူတာနေဆဲဖြစ်ပြီးကျန်တဲ့မြို့နယ်တွေကနေအရေးပေါ်ဆေးရုံလွှဲပြောင်းကုသပေးလာရင်အရေးကြီးကိုဗစ်လူနာတွေကိုတမားတော်တွေနဲ့ဆေးပညာအဖွဲ့တွေကဝိုင်းဝန်းဆောင်ရှောက်ကုသပေးနေကြတယ်လို့လည်းစစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကပြောပါတယ်
။ဒီနေ့ဆိုရင်ကျွန်တော်စီမှာကဒါဒီစကင်းပွေးမှာဆို16ရက်နေ့ရှစ်လတွေကနေစကုတာအခုဆိုဒါ2လပြည့်တာပေါ့2လပြည့်တဲ့အချိန်မှာဆင်းအောင်ဆင်းပြီးဒူပေါင်းက1056ယောက်လေအဲ့တော့ဒီနေ့လက်ကျန်ကကျွန်တော်မှ70တယောက်ပဲကျန်တော့တယ်ဆိုတော့အဲ့ဒီမှာဒီကတော့စစ်တွေကလူတွေရှိတယ်အဲ့လိုပဲလွှတ်တော်ကြောင့်လည်းလူနာတွေတက်ရှိတာပေါ့နော်အဓိကတော့ကျွန်တော်ကတော့ဒီစစ်တွေကဆင်းအောင်ကြီးဆိုတော့ကျွန်တော်ကတော့ဒီရောက်တဲ့လူနာကိုကျွန်တော်ကုသတာပေါ့ဒီနေ့ဆောင်ကတော့ဒါသူ့ရဲ့ဒီဆက်ဆက်တဲ့ contact တွေကိုသူစစ်ဆေးမယ်တွေ့လို့ရှိရင်သူ့စီမှာကုမယ်ရောဂါပြင်းထန်မယ်အသက်ကြီးမယ်သူ့စီကမနိုင်ရင်ဆိုရင်ဒါဒီကိုရောက်တော့ပေါ့နော
်အောက်တိုဘာလ16ရက်နေ့ညနေ9:00ခွဲအထိသတင်းထုတ်ပြန်ချက်အရရခိုင်ပြည်နယ်ပါဝင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ကူးစက်မှုပေါင်းက32,350ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုကတော့865ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမုံပါ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။မြန်မာနိုင်ငံမှာရှိလာတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲကိုဗစ်ကရောဂါကူးစက်မှုနဲ့လက်နက်ကင်ပရိပခါတွေကြုံနေရတာကြောင့်တိုင်းရင်းသားဒေသတွေရဲ့မဲပေးတဲ့လုပ်ငန်းတွေမှာစိန်ခေါ်မှုတွေကြုံနေရတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။မြန်မာနိုင်ငံမှာတကြုံပြန်ယောဂါကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာဆေးရည်တင်းမာမှုတွေကြီးထွားလာတာကြောင့်ရွေးကောက်ပွဲကိုထိခိုက်မှာလို့ဆိုရင်လာကြပါတယ်။မကြာသေးခင်ရက်ပိုင်းအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဘူးသီးတောင်မြို့နယ်မှာဆိုရင်လေမဲဆန္ဒရှင်တွေအပြေဝမဲပေးနိုင်ဖို့မတည်ကြဘူးလို့လည်းမြို့နယ်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတန်းအေးကပြောဆိုလိုက်ပါတယ်။
ဒီချောင်းတွေဖြစ်သွားတယ်ပြန်ကျေသွားတဲ့နေရာတွေရောက်တော့တဲ့အခါရှိတခြားမျိုးတွေကိုရောက်တော့တဲ့အခါရှိတယ်ဆက်လို့ပြီးတော့ပြန်ပြီးပြန်လာမေးတင်ဖို့ကလည်းဟိုမျိုးတွေဝေးသွားတဲ့အခါလည်းရှိရင်ရှိနိုင်မှာပေါ့နော်။ဟောငွေလင်းနေလူတွေကလည်းရောလာနိုင်တာပေါ့ဒီတိုက်ပွဲကြီးရောင်းနေတဲ့လူတွေတိုက်မှုန်စားတာတွေဖြစ်ရင်ရှိနိုင်တာပေါ့နော်။ COVID-19 ကာလနဲ့ဖြစ်ရင်တော့သူကပြန်မထွက်ရတာလည်းပါတယ်
ဒီတဲ့ရင်ပတ်တယ်မှာပဲအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်ကြောင့်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့ရသေးတော်မျိုးတွေမှာတိုက်ပွဲကြောင့်တိတ်ဆောင်ရသူတွေမဲပေးနိုင်ဖို့အတွက်စီစဉ်ထားပေမဲ့လုံလုံရေးစိုးရိမ်မှုတွေကြောင့်ရွေးကောက်ပွဲတွေမှာမဲပေးဖို့စိန်ခေါ်မှုတွေရှိနေတယ်လို့အဲ့ဒီမျိုးတွေကရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးနိုင်မျိုးလင်းကပြောပါတယ်
မျိုးပေါ်မှာစစ်ပိတ်ဆောင်စခန်းထဲမှာလာနေတဲ့အုပ်ချုပ်ရှိတယ်။ပရိသတ်ပုံကြောင်းထဲမှာနေတဲ့အဖွဲ့ရှိတယ်ဗျ။မိမိကျော်မှာမေးပေးလို့မရတဲ့လူတွေဆက်လာတော့ကျွန်တော်တို့လူတွေအများစုရှိတဲ့နေရာပေါ့စစ်ပိတ်ဆောင်စခန်းဆိုရင်တို့စစ်ပိတ်ဆောင်စခန်းရှိတဲ့နေရာမှာပဲမေးရုံကိုပြောင်းရွှေ့ခွင့်လွှတ်ဖို့အတွက်တော့ကျွန်တော်တို့ຢာရတာရှိတယ်။အဲ့တော့ဒီဒီပြင်ရှိတဲ့အုပ်စုတွေကတော့ဒီကျွန်တော်ပုံမှန်အတိုင်းပဲຢာရပါတယ်ဗျ။ဒီနေ့ပေးနိုင်ဖို့တဲ့လူချုပ်မှုရှိလားမရှိလားဆိုတာကတော့အခြေအနေတောင့်ကြည့်ရမှာဗျ။ဒါတော့ကျွန်တော်တို့အတက်ပြောတော့မရဘူး။
ဒီကနေ့ကဆောက်လို့အဖွဲနဲ့တက်မတော်ကြတိုက်ပွဲတွေဖြစ်ပွားရတာကတိန့်ရှောင်နေသူ2သိန်းကျော်ရှိရဲ့လို့ရခိုင်ပြည်နယ်အရက်ဖတ်ဖွဲ့စည်းတွေကခံမှန်းထားပါရယ်ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲကဒါရိုက်တာကိုခိုင်ကောင်းဆန်ကတော့ကမေးကြုံနေရချင်းစည်ရေးတင်းမာမှုတွေကြီးထွားလာတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့တွေမှာရွေးကောက်ပွဲလုပ်ငန်းစဉ်တွေလုပ်ကိုင်နိုင်မှာမဟုတ်ဘဲထိခိုက်လာနိုင်တယ်လို့တုံ့တက်ပြောဆိုလိုက်ပါရယ
်ဒီကာလမျိုးမှာဘောနော်အနည်းဆုံးမြို့နယ်ငါမျိုးနေပေါ်မျိုးနဲ့ငါမျိုးနေကဟိုမေးပေးဖို့အတွက်ကအစင်ပြေနိုင်ရာအကြောင်းမရှိဘူးပေါ့။ဘာကြောင့်လဲဆိုတော့ဒီလုံချုံရဲ့အရာရဲ့ဒီမဲဆန္ဒရှင်ကြည့်သူလို့ပြောရင်တော့ဒီလက်ရှိမှာကြုံနေရတဲ့ဒီစစ်ဘေးဒုက္ခတွေပေါ့နော်။ဒီ20ခွေလောက်ရှိတဲ့ဒီစစ်ဘေးဒုက္ခတွေကဒီဘလို့မှသူတို့ဒီမေးပေးဖို့ဆိုတာမဖြစ်နိုင်တဲ့အခြေအနေမျိုးပါဖြစ်နေပါလေ။
ဆစ်ဆောင်ဒုက္ခတွေတွေမဲ့ပေးခွင့်ဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်ရချိန်မှာပဲလုံခြုံရေးရရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေရှိဘူးလို့လဲရှမ်းပြည်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးနှစ်စံဦးကပြောဆိုလိုက်ပါတယ်
။ဒီကြောင့်ရွေးကောက်ပွဲကော်မရှင်ကိုကတင်ပြထားတယ်ပေါ့။ကုန်းချန်းကဟုံအိုက်ဆိုတဲ့ကြီးရောအုပ်စုတခုကအထူးဒေသနှစ်ကလက်ထိတ်ချုပ်နေနေတဲ့မှာပါနေတဲ့နန်းတင်မြို့နယ်ကတခုလုံးဟိုဝါအထူးဒေသနှစ်လေးမြို့နယ်ဖြစ်တဲ့ပန်ဆန်းပန်ဝိုင်းနိုင်မောနာဖန်တယ်ရင်ကုန်းရံမန်တုံမြို့နယ်တွေအပြင်မှာလည်းနေဆင်းမကောင်းနိုင်ဘူးပြီးတော့ကျွန်တော်မန်တုံမြို့နယ်ကဟောင်းကန်နဲ့စိုက်ခေါင်ဆိုတဲ့ကြီးရအုပ်စုနောက်အုပ်စုအဲ့ဒါတွေကတော့နေဆင်းလည်းမကောင်းနိုင်တော့ကျွန်တော်တို့ကဒီကောက်ပွဲကျင်းပရန်အခက်အခဲရှိတော့ဒေတာများဆိုတော့ဟိုအပေါ်ကတော့တင်ပြလိုက်ကျွန်တော်တို့ကြောင်မဲမြို့ရှင်းသေးဆောင်စခန်းတွေကိုလည်းရောက်လာတဲ့မဲဆန္ဒရှင်တွေလည်းရှိတာပဲသက်ဆိုင်တဲ့ကြီးရအုပ်ချုပ်ရေးကော်မရှင်အခွဲခွဲနဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့ကဟိုအတက်နိုင်ဆုံးတော့နေပေးခွင့်ရရှိဖို့အတွက်တင်ပြဆောင်ရွက်သွားပါတယ်ခင်ဗျာ
တိုင်းရင်းသားဒေသတစ်ခုဖြစ်တဲ့ကရင်ပြည်နယ်မှာလည်းနေပြည်တော်ဂျုံရီနဲ့ကတ်ယောဂအနေနဲ့ကြောင့်နိုင်ပွဲမြို့နယ်ကြီးရွာအုပ်စုခုနှစ်စုမှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပဲဖျက်ဖို့ကြေညာထားကြောင်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစောညွန့်မှ VOE ကိုပြောပါရယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့လည်းနေပြည်တော်ဂျုံရီစိတ်မချရတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲမလုပ်နိုင်ခဲ့ပါဘူး။2015ခုနှစ်ရွေးကောက်ပွဲမှာကချင်၊ကရင်မိုးနဲ့ပဲခူးတိုင်းအတွင်းမှာရှိနေတဲ့မြို့ခုနှစ်မြို့နဲ့ကျေးရွာအုပ်စု600ပြည်ရှမ်းပြည်နယ်ဘက်ကမြို့နယ်ခုနှစ်ခုနဲ့ဝါကိုပိုင်းအုပ်ချုပ်ခွင့်ဒေသမှာလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုဖျက်သိမ်းခဲ့ရပူပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်အာရှနိုင်ငံတချို့မှာ ပြည်ပယောင်မြန်မာနိုင်ငံသားတွေကြိုတင်မဲပေးတဲ့အစီအစဉ်တွေမကြခင်အဆုံးသတ်တော့မှာဖြစ်ပေမဲ့မဲမပေးနိုင်တဲ့သူတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။နိုဝင်ဘာလရွေးကောက်ပွဲအတွက်ပြည်ပယောင်မြန်မာနိုင်ငံသားတွေမဲပေးကြဖို့တက်ဆိုင်ရာတန်ယုံနေတာနှိုးဆော်ထားပေမဲ့ကဲယောဂါကာလသွားလာလှူရှားမှုတွေကိုကန့်သတ်ထားတဲ့ကြားမှာပဲမဲမပေးနိုင်သူတွေလည်းရှိနေပါတယ်။ပြီ ชาวต่างเนี่ยเราสิบีเมอารมณ์แม่ไม่เป็นไหนจ้าดีกว่าวูจุดเดียวแม่เป็นบ่ทีนี้ที่เราจะต้องเนี่ยถ้าโตทับบีเมเราต้องเนี่ยเดี๋ยวมาเสกนั้นเราตามแม่เป็นบ่ยาวหลังจากเรื่องเลยมาลีสานนั่งเงี้ยกว่าแล้วนั่นปุ่มเยอะยามาแต่ยังอ่ะลูกจะมาแต่ยังสิอู้อ่างจะมีงาเปลี่ยนไปอะไรน้องส่งสิยาวอะไรต้องดองสิยาสิเสียช็อปเสียช็อปอุลาบุเลยสิเด็กบอกว่านั่นเสียช็อปอุลาบีเราแม่เป็นเลยสิเด็กบอกเสียช็อปยาวไปแล้วเด็กบอกว ဟိုတုံးဖို့နှစ်ပုံပေါ့ပြန်ပြနေနေဆိုတော့တုံးဖို့နှစ်ပုံဒါလာပေးကြတယ်ပေါ့မြန်မာနိုင်ငံသားအများစုရှိတဲ့ထိုင်းနိုင်ငံမှာလဲကြိုတင်မဲပေးဖို့စည်ရင်ပေးသွင်းထားသူ၃000ကျော်ရှိပေမဲ့အားလုံးမဲပေးနိုင်မဲ့အခြေအနေမှာမရှိကြပါဘူးထိုင်းနိုင်ငံမြန်မာတန်ရုံမှာဒီလောက်အော်တိုဘာလ၃ရက်နေ့ကနေအော်တိုဘာလ၁၂ရက်နေ့အထိကြိုတင်မဲပေးဖို့ရက်သတ်မှတ်ထားပေမဲ့အခုချိန်ထိစည်ရင် ဆန်းရည်နေရှိပေါ့။တုံးရည်နေနဲ့ဆန်းရည်နေတန်းသားတော့တရားတစ်ချက်ခွင့်ရောက်ပါရှိ။ဒီမှာမြန်မာမြန်ပြင်းရတယ်ပေါ့။မြန်ပြင်းတကယ်ပြီးရမယ်ဆိုတော့တော့မှခွင့်ဆောင်လိုက်ရရှိရ။သူကလည်းမှသူနေ့ရက်ပေါ်နေပြန်လာရင်တော့မပြောရဘူးပေါ့နော်။ဒီတုံးရည်တုံးရည်ပြန်သေးရဆိုတော့ဒီနှစ်ပေါင်းနောက်တစ်ဝက်လောက်ကတုံးရည်ပြန်မလာပါမလား။
ဒီကဘူနိုင်ငံမှာတော့ဘယ်လိုရှင်ကခွင့်မပြ
င်ကိုရီးယားပါဝင်အာရှနိုင်ငံတွေမှဒီလဇန်းကပဲစတင်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှလည်းပြီးခဲ့တဲ့သတင်းပတ်ကစလို့ကြိုတင်မဲပေးခွင့်ရခဲ့ကြပါတယ်ရှင်။ဂျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲညှိကြက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲခွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9နာရီထုတ်လင်းတဲ့ VATV Maxin season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်တံကထုတ်လင်းပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
မွန်ပြည်နယ်ရေးမြို့နယ်မှာမွန်တိုင်းတာလနက်ကန်အဖွဲ့နှစ်ခုကြားအပြာလန်ဖြစ်ခတ်မှုဖြစ်ရာကတအုပ်တည်ဆုံးသွားတဲ့အကြောင်းပြောပြပါမယ်ကျမအကနွန်ပါ
မွန်ပြည်နယ်ရေးမြို့နယ်ကမော်လမြိုင်ရေးကမ်းလမ်းဘေးမှာအာယုတောင်ကျေးရွာခန်းတင်းတတအနီးမွန်ပြည်တင်းနယ်တက်ခန့်ပြည်သူစစ်အဖွဲ့မွန်ငင်းချမ်းရဲနဲ့ကာကွယ်ရေးအဖွဲ့ဝင်တွေမနေ့ညနေကအပြာလန်ဖြစ်ခတ်မှုဖြစ်ပွားခဲ့ရာကတအုပ်တည်ဆုံးသွားခဲ့တာပါပြစ်ခတ်မှုအတွင်မွန်ပြည်တပ်ပါတီဗဟိုရုံးမှတာဝန်ကျနေတဲ့ခရိုင်ကော်မတီဝင်အစစ်ရှိသူနိုင်စော်လက်တည်ဆုံသွားခဲ့တဲ့အတွက်မွန်ပြည်သူစစ်အဖွဲ့ကိုအရေးယူပေးဖို့လဲမွန်ပြည်တပ်ပါတီထဝယ်ခရိုင်အသွေးမှုနိုင်ခင်အေးကတရားလိုလောက်အမှုဖွင့်တန်းကြားထားကြောင်းရဲမျိုးနဲ့ရဲစခန်းမှုဝင်းမြစ်ကပြောပါတယ်မွန်ပြည်တပ်ပါတီနဲ့နိုင်ရစာဦးဆောင်တဲ့ပြည်သူစစ်အဖွဲ့ကြောင်းပြစ်ခတ်မှုအတွက်အပြန်လန်ဆွဆွဲထားတယ်လို့လည်းဆိုပါတယ
်နိုင်ရစာတို့ဖွင့်ပြန်ပြစ်တယ်ကျန်ပြတော့အဲ့ဒီမှာတရားကဟိုဒီကိစ္စကတရားကသနတ်တန်ရာနဲ့ဈမ်းပေါ်မှာလဲကြပြေးဆုံးတော့အကြောင်းဖြစ်သွားတယ်လဲဆိုတာအဲ့ဒီကိုယ်ခံရှင်ကိုနိုင်ရာသာကလည်းသူလည်းဘာကြောင့်ဖြစ်တဲ့ဆိုတာကိုမသိဘူးသူ့ကိုဘာကြောင့်လာဖြစ်တယ်ဆိုတော့ဒီပေပါတီကခရိုင်စံတောင်ရှိတဲ့ဒီပေါ်တည်သွားတဲ့ဒီကနောက်ကျော်မှကြီးထောက်ဝန်တန်းရနောက်ကျော်နောက်ကျော်မှနောက်ဝဲပြဲနိုင်ကြမှာကြီးထောက်ဆက်တန်းရဝဲဘက်ရင်းနာမှာကြီးဖောက်ဝင်တယ်။နောက်ညာဘက်မှာကြီးဖောက်ဆက်တန်းရ ဒီရန်ကအဆုတ်ကိုကိုဗစ်တကယ်ဖောက်ပြီးတော့အဆုတ်ပြည့်စည်ပြီးဖြေဆုံးတယ
်ပြည်ထမှုနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့ကြားအပြန်အလှန်ဆက်ဆွဲနေကြပါတယ်မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလန်ကတော့ပြည်ခတ်မှုဖြစ်စဉ်အရာမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေမှတာဝန်မရှိဘူးလို့ပြောပါတယ်
။အတင်းမှာတွေ့တယ်ကဆရာသားတို့ဘက်ကပြောတာကသူတို့ခံကိုကြည့်လို့သူကပြန်ကြည့်လို့ဒီဆိုတော့ပြောကျွန်တော်မြန်မာကြတော့မဖြစ်နိုင်ဘူးတကယ်လို့ကြည့်ရင်တော့စခန်းကိုပြင်ကျွန်တော်ငယ်နေဟိုကျစ်တော့ပြီးတော့ပြစ်မှာမဟုတ်ဘူးလေကြည့်ရင်တော့ဟိုလက်နဲ့ကြည့်နေမောင်းပြန်နေအေးဒီလက်နဲ့မျိုးစားနေပဲပြစ်မှာပေါ့အခုတိမ်ဆောကလက်သူစီမှာကျစ်တော့တော့တွေးရှိရတာပေါ့နော်တိမ်ဆောကနေရာလဲစခန်းရှိမှာမဟုတ်ဘူးစခန်းနဲ့တစ်ဖာလုံးကြော်ကြော်တော့ရှိနေတယ်ဆိုတော့အေးမှာသူရတနတ်မှာလဲတနတ်ကြီးကလဲကြီးပေါက်မှာရှိတဲ့ကြီးအတိုင်းပဲမလျော့ဘူးသူတို့စခန်းကိုဝင်ပြစ်တာကျွန်တော်ထင်မှဖြစ်နိုင်ဘူးပေါ့နော
်ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့မွန်ပြည်သူစစ်အဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့မရခဲ့ပါဘူးမွန်ငိုင်းချားရဲနဲ့ကာကွယ်ရေး MMSD ပြည်သူစစ်အဖွဲ့ကိုတော့မွန်ပြည်တပ်ပါတီကအနားယူခဲ့တဲ့စစ်ဦးစီးချုပ်ဟောင်းပေါ်ကျောက်အောင်နိုင်ဦးဆောင်ပြီး2008ခုနှစ်မှာဖွဲ့စည်းခဲ့တာပါစေဦးစီကျော်ဟောင်းပေါ်ကျောက်အောင်နိုင်ကွယ်လွန်ပြီးနောက်အခုအခါဥက္ကဋ္ဌအဖြစ်ပေါ်ကျောက်ကြီးနိုင်ဆောင်ကဦးဆောင်နေပြီးကရင်ပြည်နယ်နဲ့မွန်ပြည်နယ်ကဒေသတချို့မှာလှောက်ရှားနေတဲ့အဖွဲ့လည်းဖြစ်ပါတယ်။မွန်ပြည်တပ်ပါတီကတော့2018ခုနှစ်မှာမြန်မာအစိုးရနဲ့အပြက်ခတ်ရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သီးကဏ္ဍကိုကျွန်မခင်ဗျထွေးကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်း COVID-19 ကပ်ဘေးကြောင့်အတော်အလာကန့်သတ်မှုတွေနဲ့လူမှုစီးပွားချက်တွေကြုံလာနေရတာမှာလူတွေကြားမှာစိတ်ပိုင်းဆိုင်ရာပြဿနာတွေလည်းတိတိတသာပိုဆိုးလာနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုကြပါတယ်။အထူးသဖြင့်ကိုဗစ်ကြောင့်ဖြစ်လာတဲ့စိတ်ပိစိမှုထန်တဲ့အချက်အသေးတွေကိုအမျိုးသမီးတွေကပိုခံစားကြရတယ်လို့ဟာဝိုင်ပြည်နယ်ဟိုနိုလူလူမြို့ Queens Medical Center ဆေးရုံကစိတ်ပညာရဲ့ဆိုင်ရာပညာရှင်တယောက်လည်းဖြစ်နောက်လူအပ်သူတွေကိုအွန်လိုင်းပေါ်ကနေအခမဲ့စိတ်ကျန်းမာရေးဆွေးနွေးမှုတွေလည်းလုပ်ပေးနေတဲ့မတ်ချူချူမင်းသူကပြောပါတယ်။ကိုဗစ်ကာလမှာဘယ်လိုစိတ်ဖိစီးမှုပြဿနာတွေပိုများလာနေတာပါလဲဒီစိတ်ဖိစီးမှုပြဿနာတွေတတ်တာရာရစေဖို့ဘယ်လိုနည်းလမ်းတွေနဲ့အထူးအောင်ဆုံးကုသနိုင်မှာမလဲဆိုတာမတ်ချူချူမင်းသူကိုမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးခန္ဓာမှာတင်ဆက်ထားပါရရှင
်ကျွမ်းမင်းသူကအခုဟာဝိုင်ပြည်နယ်ဟိုနိုလူလူမှာရှိတဲ့ Queen ဆေးရုံမှာလည်းစိတ်ပိုင်းဆိုင်ရာပညာရှင်တယောက်အနေနဲ့လုံလုံနေတဲ့ဆိုတဲ့အခါကျတော့လေအခုကကိုဗစ်ကာလကြီးမှာဒီစိတ်ပိုင်းဆိုင်ရာဖိစီးမှုတွေပြဿနာတွေကတော်တော်လေးလည်းအချက်တည်းပိုများလာတယ်ဆိုတာပညာရှင်တွေကလည်းပြောနေကြတာဆိုတော့လေကိုကကျတော့ဒီလက်တွေ့ဒီလုပ်ငန်းခွင်ထဲမှာရှိနေတဲ့သူတယောက်အနေနဲ့ဆိုတော့ကိုဗစ်ကြောင့်ဖြစ်လာတဲ့စိတ်ဖိစီးမှုတွေပေါ့နော်အတိတ်ကဘာတွေလူတွေမှာဖြစ်လာတာကိုတွေ့ရတယ်လဲရှင်
ဟုတ်ကဲ့အဓိကတော့ပေါ့နော်ဒီစိတ်ဖိစီးမှုတွေများလာတဲ့အလုပ်လက်မဲ့တွေဖြစ်လာတဲ့အခါကျတော့အရင်ကတည်းကရှိတာတဲ့ဒဏ်ရာအဟောင်းတွေစိတ်ဒဏ်ရာတွေပေါ်လာတာပြန်တွေ့ရတယ်။နောက်ပြီးတော့လူကိုယ့်ကိုယ်ကိုသက်သေဖို့အတွက်တေချောင်းကြံပြီးတော့လူစိတ်ယုံရောက်လာတာတွေတွေ့လာရတယ်။အဲ့လိုမျိုးနောက်တစ်ခါကျမရဲ့လူငါတယောက်ဆိုရှင်ပေါ့နော်သူအသက်ကတော့80ကျော်ပြီနှလုံးရောဂါနဲ့ရောက်လာတာပါ။ဒါပေမဲ့လို့သူအရင်ကရှိတဲ့စီးပွားရေးလေးကပြတ်သွားတယ်။စီးပွားရေးဆုံးရှုံးသွားတဲ့အပြင်သူလူတွေနဲ့လည်းမတွေ့တော့ဘူး။မိသားစုကလည်းတခြားတိုင်းပြည်ညီမနေရတခြားပြည်နယ်တွေမှာနေရဆိုတော့သူအထီးကျန်ပြီးတော့အဲဒီသူနှလုံးရောဂါဖြစ်နေတာကိုဆက်ပြီးတော့သူမကုတော့ဘဲနဲ့လက်လျှော့ပြီးတော့အဲ့လိုမျိုးသူလက်သူအသက်ကိုအဆုံးရှုံးခံလိုက်တယ်ပေါ့နော်ဒီကိုဗစ်ရဲ့ရိုက်ခတ်မှုကတိုက်ရိုက်မဟုတ်တော့လေတိုးရိုက်တော့အားဖြစ်တော့လကောင်းနောက်ပြီးတော့ဒီလိုမျိုးစိတ်ဖိစီးမှုတွေရများပြီးကိုယ်ကိုယ်သေးချောင်းပြတ်တဲ့လူတွေလည်းဆေးရုံရောက်လာတာတွေ့ရပါတယ်ရှင်
ဒ
ဒီစိတ်ကြယောဂါတို့ဒီစိတ်ဖိစီးမှုတို့ဆိုတာတွေကဒီကိုဗစ်မတိုင်ခင်တုန်းကလည်းဟိုရှိနေတဲ့ကိစ္စတွေပေါ့เนาะရှိနေတာဟိုမှာကိုဗစ်ကာလနောက်ပိုင်းမှာဒီအခြေအနေကပို့ပြီးတော့ဆိုးတဲ့ဘက်ကိုဥတည်သွားသလားဘယ်လိုကွာခြားမှုတွေရှိနေတယ်လဲဆိုတာကိုနှိုင်းယှဉ်ပြီးတော့ပြောပြပေးပါလား
โอเค CDC ရဲ့မှတ်တမ်းရပေါ့เนาะဒီဇွန်လ2020မှာထွက်လာတာပါပြောလဲဆိုတော့အခုဒီကိုဗစ်ရဲ့ရိုက်ခတ်မှုကြောင့်ဒီစိတ်ဖိစီးမှုတွေအများထက်3စမြင့်တက်လာတယ်နောက်ပြီးတော့ depression ဆိုရင်အများထက်4စမြင့်တက်လာတယ်နောက်ပြီးတော့ဒီ suicide ideation ပေါ့เนาะကိုတေချောင်းကြံမှုအတွေးတွေကအများထက်2စမြင့်တက်လာတယ်နောက်ပြီးတော့ဒီ PTSD post traumatic stress disorder ပေါ့เนาะအဲ့ဒီဟာကကြတော့ဒီအနည်းဆုံး၄ယောက်မှ၁ယောက်ကအဲ့ဒီ symptom တွေပြလာကြတယ်အဲ့ဒီလိုမျိုးခက်ခဲကြုံတွေ့လာတဲ့အခါကျတော့ကိုယ့်အကို self medication လုပ်လာကြတယ်ပေါ့เนาะဒီသူတို့ရဲ့စစ်တမ်းအရာပြောပြချက်ကတော့လူတော်များများအရက်ဒေတာတုံးဆဲလာကြတယ်ပေါ့တရားမှတရားတော့ကအခုဆိုလို့ရှင်အိမ်မှာတယောက်တည်းအထူးကြံပြီးတော့အရက်ကိုတောက်လာရတယ်တွေ့လာရတယ်လို့သူတို့စစ်တမ်းထဲမှာပြောပြထားပါတယ်ရှင်
ဒီကယောဂါကြောင့်မလို့မသွားလာကန့်သတ်မှုတွေနဲ့ဒီအဖက်ဖက်ပေါ့နော်စီးပွားရေးလူမှုရေးဒီဆုတ်ယုတ်မှုတွေကြားထဲမှာကိုဗစ်ကြောင့်မလို့တက်ရမှုဟာအမျိုးသားနဲ့အမျိုးသမီးကိုကြည့်လို့ရှိရင်အမျိုးသမီးတွေမှာမြန်စိတ်ထံရပို့ပြီးတော့ကြုံရတယ်ဆိုတာမျိုးရောပြောလို့ရနိုင်လားဘယ်လိုမျိုးတွေ့ရလဲကိုတိုင်းကုသနေတဲ့လူနာတွေထဲမှာရောအများစုကအမျိုးသမီးတွေပို့ပြီးတော့များလာတာကိုတွေ့ရလားအမျိုးသားတွေပို့ပြီးတော့တွေ့ရလား
ဟုတ်ကဲ့အထူးသဖြင့်တော့အမျိုးသမီးတွေကပုံများတယ်လို့သူတို့စစ်တမ်းတွေမှာလည်းကြောက်ယူထားတယ်ကျမတို့နေ့စဉ်ကုသနေတဲ့လူတွေမှာလည်းအမျိုးသမီးတွေပုံများပါတယ်ရှင်အထူးသဖြင့်ပေါ့နော်အိမ်ဝင်ကြံပတ်မှုတွေအာနှစ်ကိုယ်ကြားကြံပတ်မှုတွေပုံများလာတယ်ဒီလော့ခ်ဒေါင်းအချိန်ကာလတွေမှာဆိုလို့ရှင်မိသားစုတွေကအိမ်ထဲမှာအကုန်လုံးစုပြုံပြီးတော့ကလေးကလည်းကြောက်မသွားရမိသားစုတွေကလည်းစီးပွားရေးအကျဆင်းလာစိတ်ကလည်းဒရဂစာတွေဖြစ်စကားတွေများကြအဲ့လိုပေါ့နော်လက်ပါလာကြတာနောက်ပြီးတော့ဒီ intimate partner violence ပေါ့နော်နှစ်ကိုယ်ကြားအကြမ်းဖက်မှုတွေကအထူးသဖြင့်ကဒီလက်ပါမှာမဟုတ်ဘူးစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာငွေကြေးအချုပ်ကိုင်မှုအဲ့လိုမျိုးမျိုးစုံခုရှိကြတဲ့အခါကျတော့ဒီအမျိုးအထူးသဖြင့်အမျိုးသမီးတွေကဒီဘက်နိုင်ငံတွေမှာဆိုလဲသူတို့ကဒီဝင်ဝယ်ရပိုနေကြတယ်သူတို့ရတဲ့လကအမျိုးသားတွေထံနေကြတဲ့အခါကျတော့အမျိုးသားတွေရဲ့ဒီချုပ်ကင်မှုငွေကြေးချုပ်ကင်မှုအောက်ကိုရောက်သွားကြတယ်လေရှိတဲ့အတွက်ကြောင့်မလို့ဒီ domestic violence ညာတော့ပို့ပြီးတော့တွေ့လာရပါတယ်ရှင
်ဒီ covid ကာလအတွင်းမှာအိမ်တွင်အကျန်းဖတ်မှုတွေကတော့တိတိတတ်တပို့ပြီးတော့များလာတယ်ဆိုတာကိုဒီကုလသမဂ္ဂအပါအဝင်နိုင်ငံကလူခွင့်အဖွဲ့တွေအမျိုးသမီးအဖွဲ့တွေကလည်းအစဉ်ကန်စားတွေထုတ်တာတွေ့ရပါတယ်ဆိုတော့ဒီယာနဲ့ဆက်ဆက်ပြီးတော့မှဖြစ်လာတဲ့စိတ်ဖိစီးမှုတွေကိုလည်းအမျိုးသမီးတွေအတော်များများတော့ဒါခံစားနေရတဲ့သဘောလို့လည်းပြောလို့ရနိုင်တာပေါ့နော်
ဟုတ်ကဲ့ရှင်ဒီ UN Women ရဲ့စစ်တမ်းကောက်ချက်အရဆိုလို့ရှင်ရဲ့အနည်းဆုံး20ရာနှစ်30ရာခိုင်နှုန်းဒီမြင့်တက်လာတဲ့ဒီအိမ်ဝင်ကြံဖတ်မှုကအိမ်ဝင်ကြံဖတ်မှုလို့ပြောရခါကြလို့ရှင်အမျိုးသမီးနဲ့အမျိုးသားနဲ့ပဲမမြင်သေးခင်နဲ့မိသားစုတွေမှာလည်းဖြစ်ဆက်ကြတယ်မိဘနဲ့သားသမီးနဲ့အထူးသဖြင့်ပေါ့နော်အမျိုးသမီးကတော့အများဆုံးခံရတာကိုဒီစစ်တမ်းတွေကတွေ့ရတယ်။အာ၄ယောက်မှ၁ယောက် main ကလေးတွေမှာခံရပြီးတော့အမျိုးသမီးတွေမှာခံရပြီးတော့အာ၉ယောက်မှ၁ယောက်အမျိုးသားတွေမှာဒီအိမ်ဝင်ကြံဖတ်မှုနဲ့ရင်ဆိုင်ရတယ်လို့ဒီစစ်တမ်းတွေမှာဖော်ပြထားတယ်ပေါ့နော်။ဒီအထူးသဖြင့်ဒီ COVID ကာလထဲမှာဆိုလို့ရှိရင် lockdown ဖြစ်သွားတယ်။အိမ်မှာလေးနေရတော့မယ် stay at home order ကြီးကြည့်ရတဲ့ကြောင့်မလို့လူတွေကဒီထဲမှာပဲအအောင်စုပြုံပိတ်မိပြီးတော့အလိုမျိုးပေါ့နော်စီပွားရေးကြတာတခုလူမှုရေးတွေဆုံးယုတ်လာတာတခုအလိုမျိုးကြောင်းနေပိတ်ပြီးတော့အိမ်မှာလည်းကလေးတွေကနေရတာလို့အိမ်မှာလည်းကလေးတွေကြောင်းအမေတွေကကျမအနေနဲ့စာပြရတာတော့အဲ့ဒီ stress တွေကအရင်နဲ့များလာပြီးတော့အဲ့ဒီစိတ်ကြောက်ကြတာဖြစ်ပြီးတော့စကားများကြအဲ့လိုမျိုးလက်ပါကြအဲ့လိုမျိုးတွေလည်းဖြစ်တတ်ပါရဲ့ရှင်နောက်တစ်ခုကကြတော့ဒီမှာတိတ်ပြီးတော့လူတွေသတိမထားမိတာ caregiver burnout ဆိုတာကြတော့အင်းအလူနာဘယ်ဖြစ်ဖြစ်အင်းအကလေးလိုပဲဖြစ်ဖြစ်ပြူးစောင့်ရှောက်ရတယ်စောင့်ရှောက်သူတွေမှာလည်းအရင်နဲ့ပင်မနှွဲနဲ့လာပြီးတော့သူတို့ရဲ့စိတ်ဖိစီးမှုတွေလည်းအရင်များလာတယ်အဲ့လိုမျိုးစိတ်အားဆက်လာတာတွေဖြစ်လာကြတယ်ဒေါသတွေကြီးလာကြတယ်အဲ့လိုမျိုးအာအင်းအလူပြူးစုစောင့်ရှောက်ရတဲ့လူတွေမှာလည်းစိတ်ထွက်ပေါက်မရပဲနဲ့အငြင်းနဲ့ညှိမှုတွေပြီးတော့အဲ့လိုမျိုးဖြစ်လာတတ်တာတွေလည်းတွေ့လာရပါတယ်ရှင်
အဲ့တော့ဒီကိုဗစ်ကြောင့်မလို့စိတ်ဖိစီးမှုကြုံရတဲ့သူတွေကိုဒီနိုင်ငံမှာရောဘာတွေအဓိကအကူအညီဆောင်ရှောက်ပေးတာရှိသလဲဆိုတာလေးလည်းရှင်းပြပေးပါလား
စိတ်ဖိစီးမှုတွေအများများလာပြီးတော့စိတ်တွေကြောင့်တော့ချာဖြစ်လာတဲ့စိတ်တွေမတည်ငြိမ်တော့ဘူးဆိုလို့ရှိရင်တော့အာကုနည်းတွေကတော့အမျိုးမျိုးရှိရပါတော့ဆေးတောင်းလို့ရတယ်ဆရာဝန်နဲ့တွေ့ပြီးတော့ စိတ်ငြိမ်စေတောက်လို့ရတယ်ဒါပေမဲ့အဲ့ဒီဟာကတော့သူ့ရဲ့ symptom လက္ခဏာတစ်ခုကိုပဲဒီပျောက်ကင်းစေပြီးတော့တကယ်တမ်းသူ့ရဲ့အရင်းမြစ်ဖြစ်တဲ့ဒီပြဿနာရဲ့အရင်းမြစ်ဖြစ်တဲ့စိတ်ဒဏ်ရာတို့စိတ်ဖိစီးမှုတို့အဲ့ဒါတွေကတော့ counseling နဲ့ကုမတာအဓိကတကယ်လိုရာခီးကိုရောက်တယ်ပေါ့နော်ဒီပြဿနာကိုအဓိကဖြေရှင်းနိုင်တယ်နောက်ပြီးတော့ဒီ chaplain service တွေကနေလာပြီးတော့သူတို့ကိုယ်ပွဲရာယုံကြည်ရာဘာသာရဲ့ဆိုင်ရာဖုံတော်ကြီးတွေဖုံကြီးတွေကနေလာပြီးတော့အပိစကားပြောတာလည်းရှိတယ်အဲ့တော့ပေါ့နော်စေပညာခုရတယ်မဟုတ်ပဲအလုံးစုံလူတယောက်ရဲ့လိုအပ်ချက်ပေါ်မှာမူတည်ပြီးတော့လဲကျမတို့တွေကဝိုင်းပြီးတော့ကုပေးရပါတယ်ရှင်
အဲ့တော့မြန်မာနိုင်ငံမှာဆိုလို့ရှိရင်ကြတော့လေအခုဆိုရင်လေဒီ COVID-19 ကူးစက်မှုတွေကပို့ပြီးတော့ဆိုးလာတဲ့အချက်တဲတွေလည်းလူတွေပို့ပြီးများလာတယ်။ဆိုတော့စိတ်ဒဏ်ရာတွေလည်းဒါပို့ပြီးတော့များလာမယ်အနေထားတွေကတော့အလားအလာတွေရှိနေတာပေါ့နော်။ဆိုတော့မြန်မာနိုင်ငံမှာတော့ဆင်းရဲတိကျပြုစုထားတာလောလောဆယ်တော့မရှိဘူးပေါ့လေ။ဆိုကြပါစို့တချို့တွေကဒီစားဝတ်နေရေးအတွက်တောင်မှရုန်းကန်နေရတဲ့ခါကျတော့ကိုယ်မှာစိတ်ဖိစီးမှုဖြစ်လို့ဖြစ်နေမှန်းတော့မှမစင်စားနိုင်တာမတွေးမိတာမျိုးတွေလည်းရှိနိုင်တယ်။နောက်ပြီးတော့ကုသမှုပိုင်းလည်းလွယ်တကူပေါ့နော်ရယူဖို့အတွက်ခက်ခဲတာတွေလည်းရှိနိုင်တယ်ဆိုတော့အဲ့လိုလူတွေအတွက်အခုကိုဗစ်ကာလမှာဒီသူတို့ရဲ့ဖိစီးမှုတွေတက်တာဖို့ဆိုရင်ဘယ်လိုအကြံဉာဏ်ကောင်းတွေပေးနိုင်မလဲ
စိတ်ကပုံမှန်မဟုတ်ဘူးအရင်ကစိတ်ဖိစီးမှုတွေများနေတယ်အကျက်တဲတွေအရင်ရောက်နေတယ်ဘာလို့လို့ဘာလို့ခံရမလဲမသိဘူးဘူးမစကားပြောစရာမရှိဘူးဆိုလို့ရှိရင်ဖြစ်နိုင်လို့ရှိရင်ကျမရဲ့ page Juju Safe Space ကနေပြီးတော့ free consultation နဲ့ပေးပါတယ်ဒါရောက်ပြီးဆက်သွယ်လို့ရပါတယ်နောက်ပြီးတော့မြန်မာပြည်မှာဆိုလည်းကျမတို့နဲ့ပြောဖက်ပြီးတော့အတူတူလုပ်နေကြတယ် reach out မြန်မာဆိုလို့ရှိရင်လည်း online free counseling တွေသူတို့ပေးနေပါတယ်ဖြစ်နိုင်လို့ရှိရင်တော့မြန်မာပြည်မှာလည်းတက်နိုင်တဲ့ဘက်ကနေစိတ်ပညာရှင်တွေကဝိုင်းဝန်းပြီးတော့ဒီစိတ်ဝေဒနာတွေစိတ်ဖိစီးမှုအကျက်တဲတွေကိုဖြေရှင်းဖို့အတွက်စူးစမ်းနေကြပါတယ်ရှင်အဲ့တော့တယောက်တည်းကြိတ်ပြီးတော့ခံစားနေကြရမလို့ဘူးပေါ့နော်နောက်ပြီးကျတော့ဖြစ်နိုင်လို့ရှိရင်တယောက်တည်းမနေဘဲနဲ့ကိုယ့်ရဲ့ဒိနာပတ်ဝန်းကျင်ကစိတ်ချယုံကြည်ရတဲ့တင်ငင်းချင်းတွေမိသားစုတွေအာကိုစိတ်ချယုံကြည်ရတဲ့လူတွေနဲ့ရင်ခွင့်စကားပြောပါတယောက်တည်းမနေဘဲနဲ့ဗီဒီယိုကောလေးတွေဖုန်းကောလေးတွေအထူးသဖြင့်မိသားစုနဲ့ဝေးနေတယ်ဆိုလို့ရှင်ခေါ်ပေးပါ။အာနောက်ပြီးကြတော့စိတ်ပျော်ရွှင်လန်းဆန်းအောင်ပေါ့နော်။ဟာတာလေးလေးကြည့်ပေးတာ၊ရုပ်ရှင်လေးကြည့်ပေးတာ။နောက် TikTok တွေခုနောက်ပိုင်းအရင်ကစားလာကြတယ်။နောက်တစ်ခုအရေးကြီးတာကိုယ်လက်လှုပ်ရှားမှုရှိအောင်နေပါပေါ့နော်။ကိုယ့်ရဲ့ကိုယ်လက်လှုပ်ရှားတဲ့ခါကြလို့ရှင်ကိုယ့်ရဲ့ခန္ဓာကိုယ်ကကြည်လင်လန်းဆန်းတဲ့ခါကျစိတ်လည်းပျော်ရွှင်လန်းဆန်းလာတဲ့အကျိုးကျေးဇူးတွေရှိရတဲ့အကြောင်းပေါ့လို့ပေါ့နော်။အရင်စိတ်ညစ်တယ်ဆိုပြီးတော့လည်းထိုင်မနေဘဲနဲ့ဘုံဘက်ကတက်နိုင်တဲ့ဆက်ခဲလေးတွေကိုကိုကိုပြုစုပို့ထောင်နိုင်တဲ့နေရာလေးတွေလည်းလုပ်ပေးဖို့အတွက်အားကြီးများပါရှင်
။အခုတော့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်မှာရေစိုးရေမြစ်ကနေကိုဗစ် -19 ရောဂါပိုးကူးစက်မှုကိုရှာဖွေဖော်ထုတ်နိုင်တာစားရိုက်ကနေမေပီနီစနစ်နဲ့နယူးယောက်မြို့ကဂီတပညာရှင်တွေရဲ့မျိုးရင်းလှည့်လည်ဖြိုပြပွဲအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့မြို့ကြီးတစ်မြို့ဖြစ်တဲ့ Texas ပြည်နယ်က Houston မြို့မှာရေစိုးရေညှင်းတွေထဲမှာပါဝင်တဲ့ Coronavirus ရောဂါပိုးကိုစစ်ဆေးစောင့်ကြည့်တာကြောင့်မြို့ရဲ့ပင်နေရာမှာတော့ရောဂါပြန့်ပွားနေတယ်ဆိုတာကိုအမြန်ဆုံးသိနိုင်ပြီးလိုအပ်သလိုထိန်းချုပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။ Houston မြို့စီဗင်သားယာ Rice နဲ့ Bella Sicolic ကပညာရှင်တွေပူးပေါင်းပြီးတော့ရေစိုးရေညှင်းတွေကိုစစ်ဆေးခဲ့တာပါ COVID-19 ယောဂရှင်တစ်ဝက်လောက်ရဲ့မစင်တွေထဲမှာဒီယောဂပိုးရဲ့မူလဇင်မိကိုရှာဖွေတရှိထားပါတယ် Houston မြို့တော်ဝန် Service Tatana က
Since May this team has tested wastewater from Houston's from the Houston's 39
Houston မြို့နယ်ပတ်ဝန်းကျင်ကရေစိုးရေညစ်တန့်စင်ဆက်ယုံ39ခုကနေထွက်လာတဲ့ရေတွေမှာ COVID-19 ယောဂဖြစ်စေတဲ့ယောဂပိုးရှိမရှိကိုမေလကလေးကစစ်ဆေးလာတာပါ COVID-19 ယောဂရှိတဲ့သူတွေကသုံးဆွဲလိုက်တဲ့ရေတွေနောက်ကျင်းကြီးကျင်ငယ်ဆွနဲ့ခါမှာယောဂပိုးတွေပါလာနိုင်တယ်လို့ယောဂလက္ခဏာမပြသူတွေစီကလည်းဒီယောဂပိုးတွေပါလာနိုင်တာကြောက်ပ
ါလူငယ်တဲ့နေရာဒီတုန်းကတော့ Houston မှာ Coronavirus ကူးစက်မှုဟာကြောက်ခမန်းလိလိကြီးထွားလာတာကြောင့်မြို့ရဲ့ဆေးရုံတွေမှာလူနာတွေနဲ့ပြည့်နေနေပါတယ်အဲဒီနောက်တော့ကူးစက်မှုအရှိန်လျော့လာပေမဲ့ဇူလိုင်လက26ရာဂိုင်းနှုန်းရှိရာကနေမကြသေးခင်သတင်းပတ်တွေအတွင်းမှာတော့6.1ရာဂိုင်းနှုန်းထိကျဆင်းလာတာပါဒီလိုကြဆင်းလာပြီမယ်လေဒီရေအတွက်ဟာຫນွေဥရာဒီကတဲ့စာရင်များနေစေဖြစ်ပြီးတော့ Houston မှာ COVID-19 ယောဂကူးစက်သူ9,200ကျော်နဲ့သေဆုံးသူ1,100လောက်ရှိနေတာပါဒါကြောင့် Houston မှာမြို့ရဲ့ရေစိုးရေညစ်တွေကနေယောဂကူးစက်မှုကိုသိရှိနိုင်တဲ့စနစ်ကိုအသုံးပြုပြီးယောဂကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတာဖြစ်တယ်လို့အမေရိကတဝန်ကတက်ကတူကောလိပ်တွေမှာလည်းအခုလိုနီးနေယောဂကူးစက်ပြန့်ပွားမှုကိုချက်ချင်းသိအောင်ဆန့်သက်ဆောင်ရွက်နေကြပါပြီ
The goal is to help develop an early warning system.
ဒီကရည်မှန်းချက်ကတော့ဂျမအီဌာနတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါမြို့ပင်နေရာမှာကူးစက်ပြန့်ပွားနေပြီလေဆိုတော့ချက်ချင်းသိနိုင်အောင်နဲ့တည်တည်ချင်းရောဂါပြန့်ပွားမှုထိန်းချုပ်နိုင်အောင်ပါ
။တကယ်လို့ရောဂါပိုးဟာဘယ်ရက်ကွက်မှာတော့ကြေကြေပြန့်ပြန့်ကူးစက်နေပြီဆိုတာကိုသိတာနဲ့မြို့တာဝန်ရှိသူတွေဟာအဲ့ဒီရက်ကွက်မှာနေထိုင်သူတွေကိုသွားအကြောင်းကြားပြီးတော့ရောဂါကူးစက်ခံရမှုရှိမရှိဆိုတာကိုစမ်းသပ်ဖို့တိုက်တွန်းပါတယ်။အခုလိုမျိုးကရေစိုးရေညစ်တွေကိုအပတ်စဉ်စစ်ဆေးပြီးတော့အဖြေကိုလည်းအဲ့ဒီသတင်းပတ်အတွင်းမှာပဲသိရသလိုနှာခေါင်းကနေစစ်ဆေးတဲ့နီးရနှစ်ပတ်ကျော်လောက်ကြာမှသိရတာကြောင့်အခုနီးရပိုအလုပ်ဖြစ်တယ်လို့ဆိုပါရယ်ဟျူစတန်ကျန်းမာရေးဌာနတာဝန်ရှိသူတူဦးဖြစ်တဲ့လိုရန်ဟော့ပကင်စ်က
Because we sample at the same time from multiple locations and we do the sampling regularly
ရေစုံကလာတဲ့ရေတွေကိုတတိုင်းနဲ့ပုံမှန်စစ်ပါရယ်ရေစိုးရေညစ်ဆက်ရုံတွေကရေတွေနောက်လူတွေရက်ခွက်ကနေလာတဲ့ရေတွေထဲမှာဗိုင်းရပ်စ်ဘလောက်များများရှိနေတယ်လဲဆိုတာနှိုင်းယှဉ်သိနိုင်အောင်ပ
ါဒီနေ့စောစောပိုင်းတုန်းကအင်ဂျီမက်ဂေယာမှာ COVID-19 ရောဂါကူးစက်ခဲ့ပြီးတဲ့နောက်ရေစိုးရေညစ်တွေကိုစောင့်ကြည့်ရတာကနေနောက်တစ်ကြိမ်ထပ်ပြီးတော့ကူးစက်နေတာကိုသိခဲ့ရတာပါဒါဟာဟျူစတန်မြို့မှာရေစိုးရေညစ်တွေကနေယောဂကူးစက်နေတာကိုသိခဲ့ရတာပထမဆုံးတော့မဟုတ်ပါဘူး။1962ခုနှစ်တုန်းကဘေလာစစ်ကောလိပ်မှာတောင်ဝန်ထမ်းဆောင်ခဲ့တဲ့ဂျိုးဇက်မယ်နစ်ကပိုလီယိုယောဂပိုးလူမစင်နေတဲ့မှာရှိနေတာကိုရေစိုးရင်းညစ်တွေကနေဆန်သက်စစ်ဆေးရကနေတွေ့ရှိဖော်ထုတ်ခဲ့တာပါ။အဲ့ဒီသူတွေတနာကြောင့်ပိုလီယိုကာကွယ်ဆေးကိုမြင်းမြန်ဆန်ဆန်ဖော်ထုတ်နိုင်ခဲ့ပြီးတော့ယောဂကူးစက်မှုကိုထိန်းချုပ်နိုင်ခဲ့တာပါ။အခုဒီချိန်မှာလည်းဒီနီလန်းကြောင့်ယောဂကူးစက်မှုကိုသိနိုင်တာပါ။
This means we can tell which parts of the city have higher virus loads per person.
လူဆောင်ကြည့်တာကြောင့်မြို့ရဲ့ဘယ်ရက်ကွက်မှာနေတဲ့လူတွေမှာယောဂါပိုးဘယ်လောက်များများရှိနေမလဲ။ဘယ်ပိုင်းမှာတော့နည်းနေမလဲဆိုတာကိုသိနိုင်ပါတယ်
။ American ပြည်သူမှာ Texas ပြည်နယ်ဟာ COVID-19 ယောဂါကူးစက်မှုအများဆုံးဖြစ်ပွားတဲ့ပြည်နယ်တွေမှာပါဝင်ပြီးတော့ယောဂါရှိမရှိလူတိုင်းကိုစစ်ဆေးတာမဟုတ်သလိုတချို့ယောဂါရှိသူတွေမှာလည်းယောဂလက္ခဏာမပြတာကြောင့်တကယ်ကူးစက်ခံရသူဥယေဟာအစိုးရထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေထက်ပိုနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ2020အမေရိကန်သမ္မတရွေးကောက်ပွဲဟာ COVID-19 ကပ်ရောဂါဖြစ်ပွားချိန်မှာကျင်းပမှာဖြစ်တာကြောင့်မဲပေးသူတွေအနေနဲ့နိုဝင်ဘာလမှလူကိုယ်တိုင်မဲယုံမှာမဲပေးတာအပြင်အခုချိန်ကတည်းကဒီစာရိတ်ကနေရောကြိုတင်မဲပေးလို့ရတဲ့နေရာတွေမှာပါလူကိုယ်တိုင်တွားရောက်မဲပေးနိုင်ပါပြီဒါအပြင်ဒီချိန်ဟာလူများပြအလုပ်လက်မဲ့ဖြစ်နေချိန်နဲ့အသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်သဘောထားခွဲလဲနေချိန်လည်းဖြစ်တာပါအမေရိကန်ပြည်ထောင်စုကရွေးကောက်ပွဲတွေမှာစာရိတ်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးလာတာနှစ်ပေါင်း100နီးပါးရှိပါပြီဒါပေမဲ့လည်းလာမယ့်နိုဝင်ဘာမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာတော့ဒီလိုစာရိတ်ကနေမဲပေးတဲ့စနစ်နဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးမှုတွေရှိနေပါတယ်ကပ်ရောဂါကာလဖြစ်တာကြောင့်ခါတိုင်းတဲ့လူတွေကစာရိတ်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးလာကြပါတယ်အရင်ကစာရိတ်ကနေမဲမပေးတဲ့သူတွေတောင်အခုအခါမှာစာရိတ်ကနေမဲပေးဖို့ကြိုတင်မဲလက်မှတ်တွေကိုတောင်းဆိုလာတဲ့ဥယျာဟာဆယ်ဆလောက်ပုံများလာတယ်လို့ဆိုပါတယ်။အရင်ကရောဂါကာလမတိုင်ခင်မှာပြည်နယ်၅ခုလောက်ကသာစာရိတ်မဲစနစ်ကိုသုံးတာကြောင့်ပြဿနာအနေချင်းသာရှိခဲ့ပြီးဒီနည်းစနစ်ဟာမဲပသမမှုတွေမရှိအောင်လဲအကောင်းဆုံးဆောင်ရွက်နည်းဖြစ်ယူဆထားတာပါ။ဒါပေမဲ့လည်းကူကမာရောသမရဒိုနယ်ထရမ်ကဒီစာရိတ်မဲစနစ်ဟာအကြီးအကျယ်မဲမတမာမှုတွေဖြစ်လိမ့်မယ်ဆိုပြီးတော့ပြောဆိုနေတာပါကျွမ်းကျင်ပညာရှင်တွေရဲ့သုံးသပ်ချက်တွေအရတော့ဒီစာရိတ်ကနေထည့်တဲ့မဲပေးနည်းစနစ်ဟာဘဲကိုစလေလောင်းနေအတွက်မှာအသာစီးရစေမှာမဟုတ်ဘူးလို့ပြောဆိုထားတယ်လို့ Republican တွေတော်တော်များများကလည်းစာရိတ်ကနေမဲပေးဖို့စနစ်ရှိနေကြတယ်လို့ဆိုပါတယ်ခင်ဗျာနယူးယောက်မြို့ကနယူးယောက်ဖီလ်ဟာမိုနစ်အော်ကက်စထရာဂီတတန်ဆုံတီဝိုင်းအဖွဲ့ဝင်တွေဟာသူတို့ကျွမ်းကျင်တဲ့ဒုရီယာတွေနဲ့နယူးယောက်မြို့ရင်းကရက်ကွက်တွေမှာလိုက်လံဖျော်ဖြေပါရယ်လွန်ခဲ့တဲ့မလာကိုရိုနာဗိုင်းရပ်စ်အပြင်းထန်ကူးစက်ခဲ့ရနယူးယောက်မြို့မှာဂီတဖျော်ဖြေပွဲတွေလည်းရပ်ဆိုင်းကုန်ပြီမဲ့အခုခါမှာတော့ရောဂါကူးစက်မှုအရှင်ရော့လာတာကြောင့်အခုလိုလိုက်လံဖျော်ဖြေတာပါတရောပညာရှင်ကောင်မူးကအခုလိုပြောပါရယ်
Yeah, this is very cool. It's nice to have.
ဒီအစီအစဉ်လေးကတော်တော်ကောင်းပါတယ်နားထောင်တဲ့လူတွေလည်းကြိုက်ကြတာကိုတွေ့ပါတယ်ဂီတဆိုတာဂီတပညာရှင်တွေကတီးခတ်ုံတတ်တတ်မဟုတ်ပါဘူးနားစင်ခံစားကြည့်သူတွေဘက်ကလည်းတုံ့ပြန်မှုရှိပါတယ်အပြန်အလှန်သဘောမျိုးဖြစ်တာကြောင့်တကယ်ကိုအကျိုးရှိပါတယ်
New York Philharmonic Orchestra အဖွဲ့ရဲ့တပ်တန်းဟာနှစ်ပေါင်း180လောက်ရှိပြီဖြစ်ပြီးဒီအချိန်ကတော့လုပ်ငန်းတွေတလောက်ကြာကြာရင်နာခဲ့ရတဲ့အဆိုးရွားဆုံးအခြေအနေတစ်ခုကိုဖြတ်တန်းနေရတာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ် Texas ပြည်နယ် Dallas နဲ့ Houston မြို့တွေက Orchestra အဖွဲ့တွေကတော့ Social Distancing ချပြီးတော့ထိုင်တဲ့ပရိသတ်ကိုခန်းမထဲမှာဖျော်ဖြေခဲ့တယ်လို့လော့စ်အန်ဂျလိစ်မြို့က Hollywood Bowl လာဟာပြင်စင်မြင့်မှာပရိသတ်ကို online ကနေဖျော်ဖြေဖို့ရုပ်တံရိုက်ကူးပါတယ်။ New York မှာတော့အဲ့လိုစီစဉ်မှုပြင်ပြချက်မရသေးပေမဲ့လည်းအကြခင်မှာတော့ပရိသတ်တွေနဲ့ပူထီးတွေ့နိုင်မဲ့အစီအစဉ်တွေရှိဖို့မျှော်လင့်ပါတယ်လို့သူတို့ကပြောပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ Black holes လို့ခေါ်တဲ့တွင်းနဲ့ကြီးတွေနဲ့ပတ်သက်ပြီးနားလည်လောက်တက်တည်ပြခဲ့သူ၃ဦးဖြစ်တဲ့ဗြိတိန်သိပ္ပံပညာရှင် Sir Roger Penrose, German လူမျိုးပမောက္ခ Reinhard Genzel နဲ့ American ပမောက္ခ Andre Gasse တို့၃ဦးကို2020အတွက်ယူပဗေဒ Nobel ဆုပူးတွဲပြီးချီးမြှင့်ခဲ့ပါတယ်။ဒီတွင်းနဲ့ကြီးဟာငကငွေတန်းအလယ်မှာရှိနေတဲ့ဆိုတော့ကိုသူတို့တက်တည်ပြနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင် Dr. Brita တို့က
တွင်းနဲ့ကြီးအဲ့ဒီ black hole တွေနဲ့ပတ်သက်ပြီးဒီတစ်ခေါက်လဲ Nobel ဆုထပ်ရကြပါဆုကိုနှစ်ခုပေးလိုက်တယ်တစ်ခုက theory နဲ့ပတ်သက်တဲ့ဟာအဲ့ဒါတော့ပမောက္ခ Roger Penrose ဆိုတာ Oxford Tech သူကလွန်နေမှာနာမည်ကြီးတဲ့ပမောက္ခပါအဲ့သူကတော့အဲ့ဒီတွင်းနဲ့ကြီးတွေအကြောင်းလေ့လာတာနဲ့ပတ်သက်တဲ့ theory နဲ့ရတယ်အဲ့နောက်တစ်ပိုင်းကတော့ပမောက္ခနှစ်ဦးအဲ့တယောက်က Max Planck Institute Germany ရပေါ့နော်အဲ့ဒီကပမောက္ခရဲ့သူနာမည်ကတော့Reinhard Genzel လို့ခေါ်ပါတယ်အဲ့ဒီသူတေသနာပညာရှင်ရပြီးတဲ့အခါကျ Andrea Glaze ဆိုတာအမျိုးသမီးပါသူက California ပြည်နယ်တက္ကသိုလ် UCLA ပေါ့နော်အဲ့ဒီကပမောက္ခရသူတို့နှစ်ယောက်ကိုတွဲပြီးပ
ါဒီ twin net ကြီးနဲ့ပတ်သက်ပြီးတော့ဒီ theory မှာရတဲ့ပမောက္ခအကြောင်းပြောပြပေးပါဦးသူ့ကိုဘာကြောင့်ပေးတာလဲဆိုတာ
ဟုတ်ကဲ့ Professor Roger Penrose ရတဲ့ Nobel ဆုကတော့သူက theory နဲ့ပတ်သက်ပြီးရပါတယ်1930လောက်ခရီးကနေ special theory of relativity ပေါ့နော်အထူးနိုင်ရယူပဗေဒ theory ကို Albert Einstein ကနေပြီးတော့သူပြုစုခဲ့ပါတယ်အဲ့ဒီ theory အရဆိုလို့ရှိရင်နော်အလွန်တရာမှတိတ်တိတဲ့ drug ဆိုင်ခဲဥမာနေလိုဟာမျိုးနေတဲ့အစမတန်များရမယ်အဲ့လောက်တိတ်တိတဲ့ဓာကြီးတွေပြတ်သုံးသွားတဲ့အခါကြလို့ရှိရင်အလွန်တရာမှတိတ်တိတဲ့နေရာတစ်ခုဖန်တီးလို့ဖြစ်သွားမယ်ဆိုပြီးတော့သူပြောခဲ့တယ်အဲဒါပေမဲ့သူကAlbert Einstein အဲတုန်းက twin net ကြီးတွေရှိတယ်သူမဟောခဲ့ဘူးဒါပေမဲ့1965ခုနှစ်မှာအဲ့ပမောက္ခ Roger Penrose ဆိုတာ Einstein ရဲ့ဒီခုနနှိုင်းရသီအိုရီကိုအသုံးချပြီးတဲ့အခါကျသူကသင်္ချာပမောက္ခလည်းဖြစ်တဲ့အတွက်သူကသင်္ချာနီးတစ်မျိုးနဲ့သူတွက်ပုံ20တခုသင်္ချာနီးတခုပေါ်လိုက်တယ်အဲ့ပေါ်လိုက်တဲ့ဟာပေါ်မူတည်ပြီး twin net ကြီးတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူကတွက်ပြခဲ့ပါတယ်အဲ့ကလေးကအဲဒါပေမဲ့အဲတုန်းကချက်ချင်းမရဘူးဒါပေမဲ့သူ့ရဲ့ theoryဒီတွက်ချက်ပုံတွက်ချက်နီးဒီတင်ချာပေါ့နော်ယူပါပြီတင်ချာကိုတုံပြီးတွက်တဲ့နီးနဲ့အတုံးချပြီးတော့ဟိုနောက်ပိုင်းကျတော့ Stephen Hawking တို့ပါတော့ကနေတုံပြီးတဲ့အခါဒီ twin net ကြီးတွေအကြောင်းဒီဆက်ကြပလာကြီးဘယ်အချိန်အနည်းစပြီးပေါ်ပေါက်လာလဲဆိုတဲ့ဟာတွေကိုလေ့လာတဲ့ဟာတွေကိုလုပ်ဖို့အတွက်ကို theory အခြေခံရပါတယ်အဲဆိုတော့အခုအနှစ် 2020 သူအသက်90ရှိပါပြီ89 90ရဲ့အခုကြမှာအခုအချိန်ကြမှာပေးတင်တယ်လဲထင်ပါတယ်အဲ့ဒါကြောင့်သူထိုက်တိုက်တိုင်တိုင်ရတာဖြစ်ပါတယ
်ဟုတ်ကဲ့နောက်နှစ်ယောက်ကတကယ်လက်တွေ့လုပ်ပြရခဲ့တယ်ဆိုတော့နှစ်ယောက်ကလက်တွေ့
ပြတာကတော့အဲ့ဒီဟိုအဲ့ဒီပမောက္ခတရားနှစ်ယောက်ပေါ့နော် Max Planck ကပမောက္ခရဲ့ UCLA ကပမောက္ခမြို့သူမြေရဲ့အဲ့တော့သူတို့နှစ်ဦးတွဲပြီးတော့ဒီနေဆက်ကြဝလာကြီးကဘယ်မှာရှိလဲဆိုလို့ရှိရင်ဒီငကငွေတန်းကြီးပေါ့နော် Milky Way လို့ခေါ်ပါတယ်အင်္ဂလိပ်လိုအတွင်းအေးတန်းကြီးရပါလေဆိုလို့ရှိရင်စัจจဝလာကြီးထဲမှာဒီလိုငကကွေးတန်းမျိုးပေါင်းတန်းထောင်ပေါင်းများစွာချီပြီးရှိတယ်။ဒါပေမဲ့ကျွန်တော်တို့နေစัจจဝလာရှိတဲ့ငကငွေးတန်းကြီးရဲ့အလယ်မှာအဲ့လောက်ကိုဟိုတိတ်တိစများတဲ့ဟောပေါ့နော်ကျဲစုကြီးတွေအဲ့ဒါကြီးတွေပေါ့နော်အဲ့လိုတခါတဲ့အချိန်အဟုန်များစွာနဲ့အလင်းရဲ့အလင်းကြီးပါလောက်ရဲ့လဲနေပြီဆိုလို့ရှိရင်သူဘာဖြစ်သွားလဲဆိုတဲ့အခါကျတစ်ချိန်မှဒီကျဲကြီးတွေပြတ်သုံးသွားတယ်ကျွန်တော်တို့နေကျဲတဲ့အစပေါင်းထောင်ပေါင်းများစွာကြီးရပါတယ်အ တိတ်တီးစတိတ်များွားတဲ့အချိန်မှာဘာဖြစ်လဲဆိုတွင်းတဲ့ကြီးတွေပေါ်လာအဲ့တွင်းတဲ့ကြီးတွေပေါ်လာတော့ရိုးရိုးမျက်လုံးနဲ့မမြင်ရဘူးအာရိုးရိုးအနုဟိုပါပေါ့နော်အဝေးကြီးမှန်ပြောင်းနေလည်းမမြင်အောင်သူကဘလို့ရောင်ကြီးမျိုးထုတ်လဲဆို X-ray ရောင်ကြီးတို့ microwave ရောင်ကြီးအဲ့ဒါအနေနဲ့တိုင်းတာတဲ့စက်တင်နဲ့သူတို့အနှစ်30လောက်တိုင်းပြီးတဲ့အခါကျတော့ဒီပေါ့နော်ဒီငကွင်းကတန်းရဲ့အလယ်မှာဒီအမျိုးကြီးတွေရှိနေပြီဆိုတဲ့ဟာကိုသူတို့သူတည်တနာလုပ်တဲ့အတွက်ကိုသူတို့ပေးတာဖြစ်ပါတယ်ကျွန်တော်တို့ရဲ့အနန္တချက်ကြဝလာထဲမှာရှိတဲ့ဒီငကငွေတန်းလေးတဲ့ဒီငကငွေတန်းရဲ့အရွယ်အစားဘယ်လောက်ကြီးလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့နေဆက်ကြဝလာကလက်ညှိုးအထူလောက်ပဲရှိတယ်ဆိုပါတော့ကျွန်တော်ရဲ့နေဆက်ကြဝလာဒီငကငွေတန်းကမိုင်1000ရှိလိမ့်မယ်အဲ့လိုငကငွေတန်းပေါင်းတန်းပေါင်း1000မြောက်များစွာရှိတဲ့ဆက်ကြဝလာကြီးအဲ့ဆိုတော့စဉ်းစားကြည့်ဘယ်လောက်ကြီးတယ်လဲဆိုတာပေါ့နော်
ဆိုတော့ဒီတွင်းနဲ့ကြီးနဲ့ပတ်သက်ပြီးတော့ဘာလို့ဒီလောက်တော့မို့နော်လူတွေအများကြီးဟိုနိုဘယ်ဆုပေးပါတယ်။ဘာကြောင့်ဒီလောက်အရေးကြီးတာပါလဲ
။ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့ဒီတွင်းနဲ့ကြီးကိုလေ့လာတာတစ်ပိုင်းပေါ့နော်။အဓိကအပါလဲဆိုလို့ရှိရင်ကျွန်တော်တို့လူသားတွေဘယ်လိုဖြစ်လာသလဲ။ဘယ်အချိန်ကတည်းကနေပြီးတော့လူသားတွေအသက်ရှင်တဲ့ဇီဝတွေဖြစ်လာလဲ။ဒီဇီဝတွေမဖြစ်ခင်မှာဒီတိမ်တိုက်ကြီးတွေနဲ့ဒီဆက်ကြဝလာကြီးတွေဘလို့ပေါ်လာတယ်လဲဒါတိကျင်တာပေါ့အဲ့တော့အဲ့ဒီဟာကိုလေ့လာတဲ့အတွေ့ကဘာကြီးဘယ်တုန်းကစခဲ့လဲလူသားတွေဘယ်တုန်းကစခဲ့လဲဟုတ်လို့ရှိရင်ဒီဆက်ကြဝလာကြီးဘယ်တုန်းကစခဲ့လဲဒီဆက်ကြဝလာကြီးမစခင်မှာရောအချိန်ဆိုတာရှိသလားနော် t equal to 0အချိန်စဖြစ်တဲ့အချိန်ကဘယ်တုန်းကလဲနောက်ပြီးဒီဆက်ကြဝလာကြီးစခဲ့တဲ့ဟာ Big Bang Theory ဆိုပါဆိုเนาะပောက်ကွဲမှုကြီးနဲ့ဖြစ်ခဲ့တယ်ဆိုတဲ့ theory အဲ့ဒါတွေကတိချင်းစိတ်ပေါ့เนาะလူရဲ့စူးစမ်းခြင်းစိတ်ဘာကြောင့်ဖြစ်လဲဆိုတဲ့ဟာကိုတိချင်းတဲ့စိတ်ကနေပြီးတော့မှလှုပ်ဆော်ပြီးတော့မှဒါတွေကိုသူတေသနာလုပ်တယ်လို့ကျွန်တော်မြင်ပါတယ
်ဆိုတော့လူတွေရဲ့သူတေသနာလှုပ်ချင်စိတ်ကိုပို့ပြီးတော့အာတန်ကိုလှုပ်ပေးတာပေါ့เนา
ะဟုတ်ပါတယ်အတိက
နာဆာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာရှိပါပေတဲ့နိုဘယ်ဆုရသူ၃ဦးအတွက်ရွှေတစိပ်အပြင်အမေရိကန်ဒေါ်လာ1,000,000,000ကိုနိုဘယ်ဆုချီးမြှင့်တဲ့ Sweden တာဝန်အကယ်ဒမီကနေပေးအပ်ခဲ့တဲ့ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်။
ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်သမ္မတဒိုနယ်ထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါကိုအယောင်ယောင်အမမကင်တွယ်နေတယ်လို့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကကြားတာပြည်နေမှာဝေဖန်လိုက်ပါတယ်။အမေရိကန်ပြည်သူ 23,000 ကိုဗစ် -19 ကြောင့်သေဆုံးခဲ့ရပေမဲ့သမ္မတထရမ့်ကတော့ကရောဂါကင်တွယ်ပုံကိုခုခံပြောဆိုနေတာပါ။သမ္မတထရမ့်ကိုရိုနာဗိုင်းရပ်စ်ပိုးကူးခံခဲ့ရတဲ့အတွက်ကြာတာပတင်းနေ့ကလို့ကိုစီစဉ်ထားတဲ့စကားစစ်တိုးပွဲပြတ်သွားခဲ့ပြီးတဲ့နောက်သမ္မတလောင်း၂ယောက်ကတီချာရုပ်မြင်သံကြားသတင်းဌာနကနေအခုလိုပြောဆိုခဲ့ကြတာပါသမ္မတလောင်း၂ယောက်ရဲ့ဖြေကြားချက်တွေကို Town Hall ပုံစံနဲ့ဖန်သားမျက်နှာပြင်တစ်ခုမှာတီချာခွဲပြီးတော့ပြသခဲ့ပါတယ်သမ္မတထရမ့်ကတော့သူ့ရဲ့ကရောဂါကင်တွယ်မှုနဲ့လူအတော်များများပိုးကူးစေခဲ့တဲ့အင်ဘူရိုနင်းစီဦးရင်ကအခမ်းအနားကိစ္စကိုပါကောက်ွယ်ပြောဆိုခဲ့တာပါသမရာလောင်းတို့ရဲ့နောက်ဆုံးစကားစစ်တိုးပွဲကိုတော့တန်နစီပြည်နယ် Nashville မြို့မှာအော်တိုဘာ22ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာပြည်ခဲ့တဲ့တပတ်ကစီးရီးပြအခမ်းအနားမှာတွေ့မြင်ရတဲ့ ICBM တိုက်ချင်းပြည့်ပဲ့ထိန်တပ်ဒုံးကြီးဟာလာမယ့်နှစ်အစမှာနေပြူဟာတက်လက်နက်တစ်စင်းဖြစ်လာမယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကပြောပါတယ်။အရွယ်အစအကြီးဆုံးဖြစ်တဲ့ ICBM ဒုံးကြီးကိုမြောက်ကိုရီးယားကအခုလိုထုတ်ပြတာဟာအမေရိကန်ပြည်ထောင်စုကိုအားတင့်သွောအောင်ရည်ရွယ်ပုံရပြီးတော့စမ်းသပ်ပြစ်လို့တာမျိုးမလုပ်ရသေးတဲ့အတွက်ဘလောက်ဝေဝေပြစ်လို့နိုင်မလဲဆိုတာမသိရသေးဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်။2018ခုနှစ်မှာစမ်းသပ်ပြစ်လို့ခဲ့တဲ့ ICBM ပဲ့ထိန်တုံးကတော့အမေရိကန်ပြည်ထောင်စုထက်ကဘယ်နေရာကိုမဆိုအရောက်ပြစ်လို့နိုင်ပါလဲ။မြောက်ကိုရီးယားကိုအမိလိုက်ဖို့ဆိုရင်အမေရိကန်ရဲ့ဒုံးရံကာကွယ်ရေးစနစ်အတွက်ဒေါ်လာတန်ပေါင်းရာနဲ့ချီအသုံးပြုရလိမ့်မယ်လို့လည်းကြွန့်ကျင်သူတွေကပြောပါတယ်။ကမ္ဘာမြောက်ဘက်ခြမ်းမှာရာဒီဥတုအေးစပြုလာတဲ့အတွက် COVID-19 ရောဂါကူးစက်မှုတွေတိုးလာလိမ့်မယ်လို့ခန့်မှန်းမှုတွေရှိနေပါတယ်။ကမ္ဘာသဝမ်းမှာနေစဉ်ရောဂါကူးစက်သူဟာ3,300ရှိနေပြီးတော့အမေရိကန်နဲ့ဥရောပကတော့စိုးရင်စရာကောင်းလာအောင်ကူးစက်မှုတွေတိုးလာနေတာပါ။ပြည်သစ်နိုင်ငံမှာတော့ Paris မြို့အပါအဝင်မြို့ကြီး9မြို့မှာမနေ့ပြန်စနေနေ့ကစပြီးည9:00ကနေမနေ့6:00အထိညမထွက်ရမယ့်သတင်းလေးပါးကြားထုတ်လိုက်ပါတယ်။ဂျာမနီနိုင်ငံမှာယောဂါကူးစက်မှုတွေစံချိန်တင်ပြန်တွေ့လာရပြီးတဲ့နောက်နိုင်ငံတော်မှာကန့်သတ်မှုအစ်စ်တွေကိုချမှတ်ဖို့ဝန်ကြီးချုပ်အန်ဂလာမာကဲနဲ့ပြည်내အုပ်ချုပ်ရေးမှုတွေသဘောတူထားပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စတန်အရကမ္ဘာသမားပုဂ္ဂိုလ်ခန္ဓာသူ39တန်းဝန်းကျင်ရှိပြီးသေဆုံးသူကသက်တမ်းကျော်ပါတယ်။ ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနားဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျေးဇူးရှင်လာပါစေရှင်ကျေးဇူးနှောင်းလောပါ
This program has come to you from the Voice of America, Washington.